ားလုံးသောယောဂီအပေါင်းတော်ကောင်းတို့ယခုရှင်ကမသာပြီပရိစ္ဆသမုပ္ပါဒရားနာကြားရမှာဖြစ်ပါတယ်ပရိစ္ဆသမုပ္ပါဒရားတော်များမဟောကြားကြမိမနာကြားကြမိမာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတသောခြင်းရွဆုံ၏ပူဇော်ကြောကြပါကုန်သို့နမောတတသဇဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတာနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာမူလနဲ့ဗျာသာရှိတော်လင်္ကာမြတ်ကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ညံတော်ကိုပူဇော်ကြရအောင်မူလနဲ့ပြသစ္စာနဲ့ခုလေးခွဲလွာသင်္ဃာ12ပါးတရားကုန်များနေသောမေသာနရမူလဘုသောဝါမေကာလသုံးပြချင်းရနေတဲ့ဤရှိသွဲကိုအလွယ်ချမှတ်သိစေအပ်သည်သန္တရာမလူကြောင့်သည်အဝိဇ္ဇာနိသနာယေခံဥပါဒံကံကြောင့်ရံပေါ်အပင်မမျိုးမျိုးမအပင်အမြင့်မပြတ်ဆက်ဆက်ပြန်ကံကြောင့်တန်ရောလာရောကြောင့်ကံအဖမ်းမှပြင်းပြန်ဒီအလျော်မြမတိကြသတိများကသင်ရှားပြုနေစင်ရင်ဖန်စင်အကြောင်းရင်းကြောင့်လူနဲ့များစွာတတ္တဝါတို့ဖြစ်လာရမည်မဟုတ်ဟုယံသိရှိရောရန်ကုန်တိုင်းမင်္ဂလာတော်မျိုးနဲ့သမိုင်းဝင်ဇဂလောစီတော်မြတ်ကြီးနေရှိဇဂလောပရိယတ်တိစာပင်တိုင်းမဂ္ဂဝိပဿနာဓမ္မယေတာမှာကျင့်ပါပြုလို့အပ်သောမဂ္ဂဝိပဿနာ9ရက်တရားစခန်းပွဲမှာခဏိကျေးဇူးပြုနေကြဖြစ်တဲ့ပရိစ္ဆသမုပ္ပါဒ်တရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ပရိစ္ဆသမုပ္ပါဒ်တရားဆိုတာအကြောင်းတရားနဲ့အကျိုးတရားဖြစ်ပါတယ်ဒီနေ့အဖြစ်ပြောရင်အကြောင်းအကြောင်းဖြစ်တဲ့အကျိုးတရားဖြစ်ပါတယ်ဘာတရားလဲလဲအကြောင်းတရားကြောင့်အကျိုးတရားတွေဖြစ်နေတာအဲဒီလိုအကြောင်းတရားကြောင့်အကျိုးတရားတွေဖြစ်နေတာကိုပရိစ္ဆသမုပ္ပါဒ်တရားလို့ဒီလိုခေါ်ပါတယ်အဲဒီလိုအကြောင်းတရားကြောင့်အကျိုးတရားတွေဖြစ်ပုံဘယ်နှမျိုးရှိတယ်လဲမင်းရှင်မျိုးရှိတယ်နံပါတ်1ကမူလနှစ်ပြားနံပါတ်2ကသစ္စာနှစ်ခုနံပါတ်3ကလေးခုအစွာနံပါတ်4ကနံပါတ်5ကသုံးပါးအစံနံပါတ်6ကဘုသောဝါနံပါတ်9ကကာလ3ပြနံပါတ်10ကရှင်ရကစေဟုတ်ပြီအားလုံးပဲနည်းပါလေအဲ့ဒီရှင်နီးနဲ့တန်ត្រာကျင်လည်လာခဲ့တယ်အဲ့ဒီရှင်နီးနဲ့အကြောင်းတရားအကျိုးတရားတွေဆက်သွယ်ပြီးတော့ဖြစ်နေတယ်လို့ဒီလိုမှတ်လိုက်ပါနော်အဲ့ဒီတော့မိမိတို့ရဲ့တန်တာမှာဖြစ်ပေါ်လာတဲ့ခန္ဓာ5ပါးဒီတရားတရားလားအကျိုးတရားလားအဲ့ဒီအကျိုးတရားဘာကြောင့်ဖြစ်တယ်လဲမင်းအတိတ်ကာလတုန်းကအဝိဇ္ဇာသင်္ခါရကြောင့်ဖြစ်တယ်အဝိဇ္ဇာသင်္ခါရယုံရင်တခြားဘာတွေကိုလည်းယူရမှာလဲတဏှာရယ်ဥပါဒံရယ်ကံရယ်အားလုံးပါလဲတော့ဘယ်နှပါလဲအဲ့ဒီ5ပါးကိုခြုံပြီးတော့ပရိစ္ဆသမုပ္ပါလင်္ကာကလေးမှာဘယ်လိုဆိုထားတော့အဝိဇ္ဇာနှင့်တဏှာရယ်ခံဥပါဒံကံကြောင့်ယုံနံပေါ်သဆိုဘုလားဆိုထားလားအတိတ်ကာလတုန်းကဝိဇ္ဇာတဏယဉ်ခံပြီးတော့ဥပါဒံတွေကံတွေကြောင့်ကံဆိုတော့သင်္ခါရလည်းပါတာပေါ့အဲ့ဒီတရားတွေကြောင့်ပြစ္ဆုတ်ပံမှာဘာတွေပေါ်လာပါလဲယုတ်တရားနဲ့နန္တရားပေါ်လာပါတယ်ဘာတရားနဲ့ဘာတရားပေါ်လာတော့ယုတ်တရားနန္တရားသရာကျေပေါ်လိုက်တော့ခန္ဓာဘယ်နှပါလဲဘလူတွေပါလဲဝိညာဉ်ကံယုတ်သလယရဏခန္ဓာဝေဒနာဒီလိုဆိုတော့လက်ရှိခန္ဓာ၅ပါးဖြစ်ခြင်းရဲ့အကြောင်းတရားတွေအတိတ်အနေနဲ့ပြောမယ်ဆိုရင်အဝိဇ္ဇာရဲ့သင်္ခါရရဲ့တဏှာရဲ့ ုပါရံရဲ့ကမ္မဘဝရဲ့တရားဘယ်နှပါပါလေဟောပြီဒါဖြင့်ပစ္စုပန်ဘဝကိုကြည့်လိုက်တဲ့အခါကျတော့ပစ္စုပန်ခန္ဓာတွေပေါ်ခြင်းရဲ့အကြောင်းတရားသည်တဲ့နော်ရုပ်ရဲ့အကြောင်းတရားက၄မျိုးရှိတယ်ဘယ်နှမျိုးလဲ
၄မျိုး
ပါဘယ်သူတွေလဲမေးရင်ကံရဲ့စိတ်ရဲ့ဥဒ္ဓရဲ့အာဟာရရဲ့ဘယ်နှပါပါလေ
၄
ပါပြန်ပြောရုပ်ရဲ့အကြောင်းတရားသည်ဘယ်သူတွေတော့ကံကြောင့်လည်းပဲဖြစ်တယ်စိတ်ကြောင့်လည်းဖြစ်တယ်ဥဒ္ဓကြောင့်လည်းဖြစ်တယ်အာဟာရကြောင့်လည်းဖြစ်တယ်เนาะအဲ့ဒီတော့မိမိတို့ရဲ့တဏ္ဍာမှာယုတ်တရားတွေဖြစ်နေတယ်ပရိဝေယဘောဓိသောဝါယောအစရှိတဲ့ယုတ်တရားတွေဖြစ်နေတယ်ယုတ်ရဲ့သဘောတွေဖြစ်နေတယ်အဲ့ဒီယုတ်တရားတွေရဲ့အကြောင်းက၄မျိုးအဲ့ဒီ၄မျိုးထဲမှာနံပါတ်၁ကကံကံဆိုတာဘယ်တော့ကလောက်ခဲ့တဲ့ကံလဲမေးအတိတ်တုန်းကလောက်ခဲ့တဲ့ကံဘယ်တော့ကလုပ်ခဲ့တဲ့ကံလဲအခုနပြောခဲ့တဲ့ဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံအဲ့ဒီကံကိုပြောတာနော်အဲ့ဒီကံကြောင့်ပစ္စုပန်မှာယုတ်တယ်လားမဖြစ်ဘူးလားဖြစ်လားဘာယုတ်နေဖြစ်တယ်လဲဆိုရင်တော့ကံကြောင့်ဖြစ်တဲ့ယုတ်ကမ္မဇာယုတ်ဘာယုတ်ပါလဲကမ္မဇာယုတ်တွေဖြစ်တယ်ဥပမာမျက်စိအကြီးတို့နားအကြီးတို့နှာခေါင်းအကြီးတို့လျှာအကြီးတို့အကြီးအဲ့ဒီအကြီးတာကလေးတွေဟာအဟာရကြောင့်လည်းဖြစ်တာမဟုတ်ဘူးဒီဆောင်တယောက်ကလာပြီးထည့်ပြီးလို့လည်းမရဘူးအတိတ်ကံကြောင့်ဖြစ်တဲ့ဖြစ်တတ်တဲ့အချိန်မှာဖြစ်လာတာလို့ဒီလိုမှတ်လိုက်နော်အဲဒီတော့အတိတ်ကံကြောင့်လည်းပဲပြစ္ဆုတ်ပံမှာရုပ်တွေမဖြစ်ဘူးလားဖြစ်လားနံပါတ်1ကကံနောက်တစ်ခါနံပါတ်2ကစိတ်နံပါတ်2ကဘာလို့ပြစ္ဆုတ်ပံမှာယခုလောလောဆယ်စိတ်ကလေးတွေဖြစ်နေတယ်စိတ်ရမျိုးမျိုးဖြစ်နေတယ်သွားခြင်းနဲ့လာခြင်းနဲ့စားခြင်းနဲ့တောင်းခြင်းနဲ့အိပ်ခြင်းနဲ့စကားပြောခြင်းနဲ့အဲဒီလိုမျိုးမျိုးသောစိတ်ကလေးတွေဖြစ်လာတော့အဲဒီစိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းရောက်မူရာတွေကလည်းမပြောင်းမလာပြောင်းလာတာသွားခြင်းနဲ့စိတ်ကြောင့်သွားတဲ့အမူအရာဖြစ်တယ်သွားခြင်းနဲ့စိတ်ကြောင့်ထိုင်ခြင်းနဲ့စိတ်ကြောင့်အိပ်ခြင်းနဲ့စိတ်ကြောင့်စားခြင်းနဲ့စိတ်ကြောင့်စကားပြောခြင်းနဲ့စိတ်ကြောင့်စကားပြောတဲ့အမူအရာဖြစ်တယ်အဲဒီအမူအရာလေးတွေကိုကြည့်ရင်အဲ့ဒါစေကြောင်ဖြစ်တဲ့ယုတ်လို့ဒီလိုပြောတယ်။ဘာကြောင်ဖြစ်တဲ့ယုတ်တော့စေကြောင်ဖြစ်တဲ့ယုတ်။အဲဒီတော့စေကြောင်ဖြစ်တဲ့ယုတ်ဆိုတာကဘယ်လိုနည်းနဲ့ကက်ခတ်မလဲဆိုရင်မိမိစိတ်ကလေးဖြစ်ပေါ်လာတဲ့အချိန်မှာဟောဒီခန္ဓာကိုယ်ကြီးထဲမှာလှုပ်ရှားနေတဲ့အမူအရာကလေးတွေရှိတယ်။အဲဒီအမူအရာကလေးတွေကလှုပ်ရှားတော့ဟောဒီယုတ်ခန္ဓာပုံမှန်သဏ္ဍာန်ကြီးကလည်းလှုပ်ရှားသွားတာပေါ့နော်။သွားလို့ရက်လို့ထိုင်နေလို့အိတ်လို့စိတ်ဟုတ်သည်နော်။သွားကျင်တာထိုင်ကျင်တာရက်ကျင်တာအဲ့ဒါတခြားလားစိတ်လားသွားလို့ရက်လို့ထိုင်နေလို့အိတ်လို့စိတ်ဟုတ်သည်သွားကျင်တဲ့စိတ်တွေဖြစ်တယ်ရက်ကျင်တဲ့စိတ်တွေဖြစ်တယ်ထိုင်ကျင်တဲ့စိတ်တွေဖြစ်တယ်အိတ်ကျင်တဲ့စိတ်တွေဖြစ်တယ်နော်အဲ့ဒါကအဲ့ဒီလိုဖြစ်လာတဲ့စိတ်ကိုဒီနေရာမှာစိတ်လို့ဒီလိုခေါ်တယ်ပေါ့နော်ဟုတ်ပြီအဲ့ဒီစိတ်ကလေးတွေဖြစ်လာတဲ့အခါကျတော့စိတ်ကြောင့်ဖြစ်သောဓာဝရောနှံတော့ကိုဝယ်ပြီးတဲ့အဲ့ဒီစိတ်ကလေးတွေဖြစ်လာပြီဆိုရင်အဲ့ဒီစိတ်ကြောင့်ဘယ်ရုပ်တွေဖြစ်လာသလဲဆိုတော့ဝါရောဓာတ်တွေဖြစ်တယ်တဲ့ဒီလိုဆိုတော့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေဘာရုပ်တယ်လဲဝါရောရုပ်တခြားရုပ်တွေလည်းရှိပါတယ်ဒါပေမဲ့ထင်ရှားတာကဝါရောပေါ့နော်ထင်ရှားတာကိုအဓိကထားပြောလိုက်တာဟုတ်ပြီဒါဖြစ်ရင်မိမိရဲ့တဏှာမှာစိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းအဲ့ဒီစိတ်ကြောင့်ခန္ဓာကိုယ်ထဲမှာထားကြွားတဲ့ဝါယောလေးတွေတုံ့ကန်တဲ့ဝါယောလေးတွေလှုပ်ရှားတဲ့ဝါယောလေးတွေငြိမ်သက်တဲ့ဝါယောလေးတွေမဖြစ်ဘူးလားဖြစ်လားစိတ်ကြောင့်ဖြစ်သောဓာဝါယောနှံတော့ကိုယ်ဝယ်ပြီးဝါယောပြည့်သောရုပ်သစ်ပေါ်ရုပ်သောသွားလေ၏တဲ့အဲ့ဒီဝါယောဓာတ်ကလေးတွေကခန္ဓာကိုယ်နှံပြပြည့်သွားတဲ့အခါကျတော့လောကဥပမာအဖြစ်မိုင်းပြည့်တဲ့မိဘုံကြီးအပေါ်ကိုမြောက်တဲ့သွားတယ်လို့ဒီလိုစိတ်ထဲမှာမှတ်ကြည့်လိုက်ပေါ့နော်မိုင်းပြည့်တဲ့မိဘုံကြီးအပေါ်ကိုမြောက်တဲ့သွားတယ်မိုင်းမပြည့်သေးရင်အပေါ်ကိုမြောက်တတ်ပါမလားဘယ်အချိန်မှာအပေါ်မြောက်တဲ့သွားလဲမိုင်းပြည့်တဲ့အချိန်မှာအပေါ်ကိုမြောက်တဲ့သွားတယ်မိုင်းဆိုတာကအမှန်ကတော့လေအားပါပဲဟုတ်လားအဲ့ဒီလိုပဲဟောဒီနေရာမှာလည်းပဲမိမိတို့ရဲ့ခန္ဓာကိုယ်ကြီးရှိတယ်အဲ့ဒီခန္ဓာကိုယ်ကြီးထဲမှာလေတွေရှိတယ်အထက်သူဆန်တဲ့လေအောက်သူဆန်တဲ့အောက်သူဆုံတဲ့လေခန္ဓာကိုယ်ထဲမှာလှည့်ပတ်တဲ့လေနော်ဝင်တဲ့လေထွက်တဲ့လေစသည်ဖြင့်မျိုးမျိုးမရှိဘူးလားရှိလား အဲ့ဒီအမျိုးမျိုးရှိတဲ့လေတွေထဲမှာအခုနောက်တုန်းကနော်စိတ်ကမိမိတို့ရဲ့တဏ္ဍာမှာစိတ်ကလေးဖြစ်ပေါ်လာပြီဆိုရင်အဲ့ဒီစိတ်ကလေးကြောင့်ခန္ဓာကိုယ်ကိုနော်တက်ကြွအောင်ပြုလုပ်တဲ့ဝါယောဓာတ်ကလေးတွေမဖြစ်ဘူးလားဖြစ်အခုနောက်မှိုင်းကလေးတွေလို့ပေါ့ဟုတ်လားအဲ့ဒီလိုတက်ကြွတဲ့ဝါယောဓာတ်ကလေးတွေကဖြစ်လာတဲ့အခါကျတော့ခန္ဓာကိုယ်ငြိမ်ငြိမ်မနေတော့ဘူးနော်အော်မတ်တက်ရတယ်သွားတယ်လာတယ်လှုပ်ရှားတယ်စားတယ်တောက်တယ်အမျိုးမျိုးမူရာလေးတွေမဖြစ်ဘူးလားဖြစ်လားအဲ့ဒီအမျိုးမျိုးမူရာလေးတွေဖြစ်လာတာတခြားကြောင့်ဖြစ်တာလားဝါယောဓာကြောင့်ဖြစ်တာလားဝါယောဓာကလည်းတခြားကြောင့်ဖြစ်တာလားစိတ်ကြောင့်ဖြစ်တာလားဒါကြောင့်အရင်းကအဖြစ်တော့စိတ်ပေါ့နော်အဲ့တော့စိတ်ကြောင့်လည်းပဲသွားတယ်လာတယ်ထိုင်တယ်အိပ်တယ်နေတယ်အမျိုးမျိုးမဖြစ်ဘူးလားဖြစ်သွားတဲ့အခါကျတော့ဘာယုတ်လို့ပြောမလဲသွားယုတ်အိပ်တဲ့အခါအိပ်ယုတ်ထိုင်တဲ့အခါထိုင်ယုတ်တယောင်းတဲ့အခါလက်ကလေးမရင်မရရုပ်လက်ကလေးရွှေ့ရင်ခြေတော်ကလေးလှမ်းရင်လှမ်းတဲ့ရုပ်ခြေတော်ကလေးရရင်ခြေတော်ကလေးအောက်ချတော့ခြေတော်ကလေးငြိမ်သွားတော့ငြိမ်သွားတဲ့ရုပ်အဲ့ဒီရုပ်အမျိုးမျိုးကိုတဲ့ဘုရားကဖန်တီးပေးတယ်မေးရင်ဝါအဲဂျားကအဖြစ်ဝါယောဓာတ်ကဖန်တီးပေးနေတာဘုရားကဖန်တီးပေးတော့အဲ့ဒီဝါယောဓာတ်ကဖန်တီးပေးနေတဲ့အခါကျတော့အဲ့ဒီဝါယောဓာတ်ကလေးဖြစ်လာအောင်ဘုရားကနေလှုပ်ဆောင်ပေးတော့အဲ့ဒါကြောင့်အဓိကအကြောင်းရင်းတရားခံကစေအကြောင်းရင်းကဘယ်လိုတော့အဲ့ဒီတော့မတ္တယနေရာကနေပြီးတော့ထိုင်ချလိုက်တယ်ဘာကြောင့်တော့စိတ်ကြောင့်ဘာကြောင့်တော့စိတ်ကြောင့်ဒါကြောင့်မလို့နော်ထိုင်နေတာကနံထိုင်နေဟန်ကယုတ်ဒီလိုလဲပြောရမလားထိုင်နေတာဘယ်လိုတော့စိတ်ဆိုတဲ့နံထိုင်နေတာကနံဒီလိုမလားထိုင်နေဟန်ကယုတ်ထိုင်နေဟန်ကယုတ်လို့လင်္ကာထဲမှာဒီလိုဆိုတယ်။ထိုင်တဲ့ဟောဒီပုံမှန်သရကြီးလားမဟုတ်ဘူး။ထိုင်နေဟန်ဟန်စရာအမူအရာလေးကိုပြောတာနော်။အပေါ်ကနေပြီးတော့မတ်တက်ရနေတဲ့အမူအရာကနေ။ဩအောက်ကိုကျသွားတဲ့အမူအရာကလေး။အဲ့ဒီအမူအရာကလေးကယုတ်။ပုံမှန်သရကြီးကိုပြောတာဟုတ်ရဲ့လား။ပုံမှန်သရကြီးကိုထက်မစင်စားနဲ့။ပုံမှန်သရကြီးကအများအားပြောနေတယ်ဘာယုတ်ကြီးတော့ပညာယုတ်ကြီးဘာရောပါလေအဲ့ဒီပုံမှန်သရာကြီးတဲ့ပညာယုတ်တမထရဲ့နမိတာဖြစ်မဲ့ဝိပဿနာရဲ့ရှုကအာယုံဟုတ်ရဲ့လားဒါကြောင့်မလို့ဒီနေရာမှာတကယ်တမ်းယုတ်စိတ်ကိုသိကျင်ပါတယ်ဆိုရင်ပုံမှန်သရာကြီးရမှာလားအရိယာရွေရှားတဲ့သဘောလေးကြီးရမှာလားရွေရှားတဲ့သဘောရွေရှားတဲ့ဟန်ပန်ရွေရှားတဲ့အမှုရာအဲ့ဒါလေးကိုပဲကြည့်လိုက်နော်ပုံမှန်သရာကိုမမြင်စေနဲ့အဲ့ဒီတော့သွားခြင်းနာကနံသွားနေဟန်ကယုတ်သွားကျင်တာကနံဘာနံလဲမေးတော့စိတ်နံစိတ်နံဖြင့်စတိသိဏံကမပါဘူးလားပါလားသွားနေဟန်ကယုတ်အဲ့တော့တလားချင်းတလားချင်းသွားနေတဲ့ခြေတလုံးကြီးကြည့်ရမှာလားမဟုတ်ဘူးเนาะဘာကိုကြည့်ရမှာလဲသွားနေတဲ့ဟန်ပံမူရာကလေးကိုကြည့်ဟုတ်လားဟန်ပံမူရာဆိုပြီးမယ်ဟန်ပံဆိုတာတခြားလားအမူရာလေးလားအမူရာလေးကပုံပန်းသရံကိုမမြင်စေနဲ့ဆိုတော့ပုံမှန်သရံရဲ့အမူအရာလားတဘာဝတရားလေးရဲ့အမူအရာလားတဘာဝတရားလေးရဲ့အမူအရာလေးเนาะအဲ့ဒီတဘာဝတရားလေးကဘယ်လိုလဲလို့မေးတော့ဝါယောဓာတ်ကလေးပေါ့လေပေါ့เนาะလေရဲ့တွန်းသွားတဲ့အမူအရာလေးလေကနေပြီးတော့ထောက်ထားတဲ့အမူအရာလေးလေကနေပြန်ကျသွားတဲ့အမူအရာလေးလေကနေလှုပ်သွားတဲ့အမူအရာလေးဒီအမူအရာလေးကိုအဓိကထားပြီးတော့ကြည့်လိုက်ပါเนาะသွားခြင်းနာကနံသွားနေဟန်ကယုတ်ငါတွေဟောရလားသူကဟောရလားသွားနေတာကနံနဲ့ယုံဒီလိုဆိုရဲနော်သွားခြင်းတာကနံသွားနေဟန်ကယုံငါမဟုတ်သူမဟုတ်သွားတာနံနဲ့ယုံနံယုံနှစ်သိန်းအမြင်နဲ့သွားရင်ဒိဋ္ဌိပြုံအဲ့ဒီနံယုံတစ်ပါးသွားနေတာပဲလို့ဒီလိုသဘောပေါက်လိုက်တဲ့အခါကျတော့သဘောပေါက်ရုံနဲ့မကဘူးညာကလေးနဲ့ပါထိုးထင်းပြီးတော့သိလိုက်မယ်ဆိုရင်ပုဂ္ဂိုလ်တ ত্ত্ব ကငါဆိုတဲ့ဒိဋ္ဌိတွေမပြုတ်ဘူးလားပြုတ်အဲ့ဒါကြောင့်မလို့ဒိဋ္ဌိပြုတ်ချင်တယ်ဆိုရင်တကယ်သဘာဝပကတိဖြစ်စဉ်ကိုမြင်အောင်ကြည့်ရမယ်ဖြစ်စဉ်သရာတရားတရားလားအကြောင်းတရားအကျိုးတရားလားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဟုတ်ပြီဒီနေရာမှာအခုပြောနေတာကအကျိုးတရားကယုတ်เนาะအကြောင်းတရားကနံအကျိုးတရားကယုတ်အကြောင်းတရားကနံအဲ့ဒီတော့အကျိုးတရားလေးတွေယုတ်တရားကလေးတွေဖြစ်တဲ့နေရာမှာနံပါတ်၄အကြောင်းကကံနံပါတ်၄အကြောင်းကစိတ်နောက်တစ်ခါနံပါတ်3ကြောင်းကဥဒုလို့ခေါ်တယ်เนาะဥဒုဆိုတာကပူတဲ့သဘောအေးတဲ့သဘောဒါကိုဥဒုလို့ခေါ်ပါတယ်ဇာတိတို့ပို့လို့ရှိရင်လည်းပဲယောက်ခန္ဓာကလေးတွေကမျိုးမျိုးပြောင်းသွားပါတယ်တဲ့ မပြောင်းဘူးလားပြောင်းလားရာသီဥတုပုံရင်လည်းမျိုးမျိုးပြောင်းတယ်လို့ရာသီဥတုအေးရင်လည်းအမျိုးမျိုးမပြောင်းဘူးလားပြောင်းလားအဲ့ဒါတခြားကြောင့်ပြောင်းတာလားဥတုကြောင့်ပြောင်းတာလားဥတုကြောင့်ပြောင်းတာအဲ့ဒါဥတုကြောင့်လည်းပဲရုပ်တရားကလေးတွေဖြစ်ပေါ်လာပါတယ်အဲ့ဒီဖြစ်ပေါ်လာတဲ့ရုပ်မှာကြည့်လိုက်တဲ့အခါကျတော့လည်းပဲဟောဒီပုံမသဏ္ဍာန်ကြီးကြည့်ရမှာလားသဘောတရားလေးကြည့်ရမှာလားသဘောတရားလေးကြည့်တော့ဥတုကြောင့်เนาะဖူတဲ့ရာသီဥတုကြောင့်ပြောင်းသွားတယ်အေးတဲ့ရာသီဥတုကြောင့်ပြောင်းသွားတယ်ဆိုတော့ပြောလိုက်မာလိုက်ကြုံသွားလိုက်ကြံ့သွားလိုက်ဒါပြောရမလားအဲ့ဒီသဘောတရားတွေဒီတခြားသဘောလားပထဝီရဲ့သဘောလားပထဝီသဘောဟောပူလာလို့ရှိရင်ချွေတွေပါတွေထွက်တယ်အာဘောဓာတ်တွေမယုတ်သေးဘူးလားယုတ်သေးလားခန္ဓာကိုယ်စမ်းကြည့်အပူဓာတ်တွေရှိတယ်ဒေသောဓာတ်တွေပေါက်ပြန်နေတယ်เนาะအေးတဲ့သဘောလေးပေါ်လာပြန်တော့လည်းပဲခန္ဓာကိုယ်တွေအေးနေတယ်ဟောဒါလည်းတခြားလားဒေသောလားချွေတွေပါတွေခမ်းချောက်သွားတယ်ဒါအာဘောဓာတ်တွေပေါက်ပြန်နေတာဒီလိုမလားအသားရည်တွေကျုံသွားတယ်မာသွားတယ်ပရိဝိဓာတ်တွေပေါက်ပြန်နေတာအဲဒီတော့ဥဒုကြောင့်လည်းပဲရုပ်ခန္ဓာမူရာလေးတွေအမျိုးမျိုးမပြောင်းမလားပြောင်းလားအဲဒါကြောင့်ရုပ်ရဲ့အကြောင်းတရားထဲမှာနံပါတ်3ကြောင်းကဘယ်လိုပါလဲဥဒုလို့ခေါ်ပါတယ်နောက်တစ်ခါနံပါတ်4ကြောင်းကအာဟာရမစားရရင်တစ်မျိုးအာဟာရစားရတော့တစ်မျိုးရုပ်ခန္ဓာမူရာလေးတွေနေမဖြစ်ဘူးလားဖြစ်လားအင်းအာဟာရများမစားရလို့စားလို့မုန်းသိနေတဲ့အခါကျတော့ရုပ်ခန္ဓာလေးတွေကတစ်မျိုးဖြစ်နေတယ်ညှိုးနှွမ်းနေတယ်အာဟာရစားရလို့အာရတည်နေတဲ့အခါကျတော့ရုပ်ခန္ဓာလေးတွေကတဲကြွနေတယ်အာခမလာတွေဖြစ်နေတယ်ဒီလိုလည်းပဲအာဟာရကြောင့်မဖောက်ပြန်ဘူးလားဖောက်ပြန်လားတဲ့တယ်စားစားရင်တစ်မျိုးမတဲ့တယ်စားစားရင်တစ်မျိုးဒီလိုမလားအားလုံးပေါင်းလိုက်တဲ့အခါကျတော့ရောရဲ့အကြောင်းတရားဘယ်နှပါးပါလဲဘသူတွေတော့ကံရဲ့စိတ်ရဲ့ဝိတုရဲ့အာဟာရရဲ့အဲ့ဒီအကြောင်းတရားလေးမျိုးတွေမှာအတိတ်အကြောင်းကကံအတိတ်အကြောင်းကဇန်နေသုံးပါးကပစ္စုပန်ဇန်နေသုံးပါးကဘာတော့အတိတ်အကြောင်းကဘယ်လိုတော့ကံဒီအတိတ်တုန်းကဖြစ်ခဲ့တဲ့ကံနော်ပစ္စုပန်ကံလားအတိတ်ကံလားအတိတ်ကံအတိတ်ကံကြောင့်ပစ္စုပန်ရုပ်ကလေးတွေဖြစ်တယ်ဟုတ်လားအဲ့ဒီဖြစ်ပေါ်လာတဲ့ပစ္စုပန်ရုပ်ကလေးတွေကိုဆက်လက်ပြီးတော့ကြီးထွားလာအောင်စောင့်ရှောက်တာကြတော့စိတ်ကလည်းစောင့်ရှောက်တယ်ဥဒုကလည်းစောင့်ရှောက်တယ်အာဟာရကလည်းအဲ့ဒီတော့ယခုငငယ်တော့ကခန္ဓာကိုယ်သေးသေးလေးပဲအခုဒီဖေးဖေးနဲ့ကြီးလာတယ်အဲ့ဒီကြီးလာတဲ့ရုပ်ဒီကံနဲ့မဆိုင်တော့ဘူးနော်စိတ်နဲ့ဆိုင်တယ်ဥဒုနဲ့ဆိုင်တယ်အာဟာရနဲ့ဆိုင်တယ်စိတ်ဖွာပြောရင်ဖွာပြောတော့ခန္ဓာကိုယ်ထွားကျိုင်းတယ်ဥဒုတွေကောင်းရင်ကောင်းတော့အာဟာရတွေကောင်းရင်ကောင်းတော့ခန္ဓာကိုယ်မဖန်ပြဘူးလားဖန်ပြပါတယ်အဲဒါကြောင့်မလို့ကံစေဥဒုအာဟာရကြောင့်တရား၄မျိုးဆိုပေမဲ့ကံဒီဘယ်တော့ကံတော့အတိတ်ကံကပို့ပေးလိုက်လို့ပစ္စုပန်မှာဟောဒီရုပ်တွေလာဖြစ်တယ်အခြေခံရုပ်ကလေးတွေလာဖြစ်တယ်နော်ဆက်လက်ပြီးတော့ရှင်သန်မှုကြီးထွားဖို့တည်တတ်မှုကြတော့ဘယ်လိုတွေကဆောင်းလျှောက်တော့စိတ်ရဲ့ဥဒုရဲ့အာဟာရဒါကြောင့်မလို့ဥပမာပေးထားတာအတိတ်ကံဒီတဲ့မိခင်ရင်နဲ့တူတယ်တဲ့နော်မိခင်ရင်ကမွေးဖွားပေးလိုက်ပြီသူ့တာဝန်ခြေသွားပြီတဲ့ဩခြေထားတော်ဆက်လက်ဆောင်းချဖို့ကြတော့တခြားရဲ့တာဝန်လားနှုတ်ထင်းရဲ့တာဝန်လားနှုတ်ထင်းကနေပြီးတော့ဆက်လက်ပြီးတော့ခြေထားအောင်ဆောင်းချတယ်အဲ့ဒီလိုပဲဒီနေရာမှာကံကမိခင်ရင်နဲ့တူတယ်စေယဥဒုရာဟာရရဲ့သုံးပါးကနှုတ်ထင်းနဲ့တူတယ်လို့ဒီလိုပြောတယ်မဟုတ်လားအားလုံးပေါင်းလိုက်တော့ကျောင်းတရားရုပ်ရဲ့ကျောင်းတရားဘယ်နှပါးလဲရုပ်ရဲ့အကြောင်းတရား၄ပါးနော်အဲ့ဒီအကြောင်းကြောင့်အဲ့ဒီအကျိုးဖြစ်တယ်လို့သိရင်တခြားနားလည်တာလားပြိဿသမုပ္ပါနားလည်တာလားအတိတ်ကံကြောင့်ပြိဿပံရုပ်တွေဖြစ်တယ်အဲ့ဒါတခြားလားပြိဿသမုပ္ပါလားဘာဖြစ်လို့ပါလဲအကြောင်းကြောင့်အကျိုးတွေဖြစ်လို့ဘာဖြစ်လို့တော့အကြောင်းကြောင့်အကျိုးတွေဖြစ်လို့အခုသွားခြင်းနဲ့စိတ်ပေါ်တယ်သွားနေတဲ့သွားနေတဲ့ဟံမူရာကြီးကဖြစ်ပေါ်လာတယ်နော်သွားခြင်းနဲ့စိတ်ကလေးပေါ်တယ်သွားနေတဲ့ဟံမူရာကြီးမပေါ်ဘူးလားပေါ်လားအဲ့ဒါလေးကိုစိုက်ပြီးတော့ကြည့်လိုက်မယ်ဆိုရင်ဟောသွားခြင်းနဲ့စိတ်ကအကြောင်းသွားနေတဲ့ဟံမူရာကအကျိုးအကြောင်းနဲ့အကျိုးအကြောင်းအကျိုးနားလည်ရင်တခြားလားပြိဿသမုပ္ပါလားအဲ့ဒါလေပြိဿသမုပ္ပါပဲနော်သွားခြင်းနဲ့စိတ်ကြောင့်သွားနေတဲ့ဟံမူရာဖြစ်နေတယ်လို့သဘောပေါက်ရင်ဘာကနားလည်တော့ဘာဖြစ်လို့တော့မေးတော့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်လို့ဒီလိုမလားကျွန်တော်ကထိုင်ခြင်းနဲ့စိတ်ကြောင့်ထိုင်တဲ့မူရာကြီးပေါ်တယ်အဲ့ဒီသဘောတရားလေးကိုညာကလေးနဲ့စကြည့်လိုက်မယ်ဆိုရင်ဘာကိုနားလည်သွားတော့အဲ့တော့ထိုင်ခြင်းနဲ့စိတ်ကြောင့်ထိုင်တဲ့မူရာဖြစ်တာကလည်းပဲပဋိစ္စသမုပ္ပါဒ သွားခြင်းနဲ့စေကြောင့်သွားတဲ့မူရဖြစ်တာကလည်းပဲပဋိစ္စသမုပ္ပါဒ်အိတ်ခြင်းနဲ့စေကြောင့်အိတ်တဲ့မူရဖြစ်တာကလည်းပဲပဋိစ္စသမုပ္ပါဒ်ဒီလိုမလားနောက်တစ်ခါဥဒုနဲ့ပတ်သက်လို့ယာသူတို့ကပူတဲ့အခါတော့ချွေးတွေပါးတွေပြန်မလာဘူးလားယာသူတို့ပူတာကအကြောင်းချွေးတွေပြန်လာတာကအကျိုးအကြောင်းနဲ့အကျိုးဒီလိုဆိုယာသူတို့ပူပြင်းလို့ချွေးတွေပါးတွေထွက်လာတာတွေ့ရင်ဘယ်လိုနားလည်မလဲအဲ့ဒါဘာလို့ခေါ်မလဲပဋိစ္စသမုပ္ပါဒ်ဒါပဲမို့လားယာသူတို့အေးတဲ့အခါကျတော့ခန္ဓာကိုယ်တွေရှုံတွန်းပြီးတော့เนาะအသားရည်တွေမာလာတယ်အဲ့ဒါလေးကိုကြည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဒါဒီလည်းပဲတခြားလားပဋိစ္စသမုပ္ပါဒ်လားပဋိစ္စသမုပ္ပါဒ်เนาะအာဟာရများမသုံးဆောင်ရသေးဘူးဆိုရင်ဆာလွန်မွန်းတဲ့အခါကျတော့ခန္ဓာကိုယ်နွမ်းနဲ့ပင်မပြောက်ခွေပြီးတော့မနေဘူးလားနေလားအဲ့ဒီသဘောလေးကိုကြည့်လိုက်မယ်ဆိုရင်ဘယ်လိုနားလည်မလဲဩဒါဟာလည်းပဲပဋိစ္စသမုပ္ပါဒ်ပဲဒီလိုမလားအေးအာဟာရတွေများသုံးဆောင်လိုက်တဲ့အခါခန္ဓာကိုယ်ကျန်းကျန်းမာမာမဖြစ်ဘူးလားဖြစ်လာလားအဲ့ဒါကိုကြည့်ရင်လည်းဘယ်လိုနားလည်မလဲဒါလည်းပဲပဋိစ္စသမုပ္ပါဒ်ပဲနေရာတစ်ခါမှာပဋိစ္စသမုပ္ပါဒ်မရှိဘူးလားရှိနေလားရှိနေတာပဲကိုယ်ပေါင်းခြင်းမှလည်းရှိတာပဲအိမ်မှလည်းမရှိဘူးလားရှိလားအော်မိမိကနေပြီးတော့နော်သားလေးတွေသမီးလေးတွေမိန်းလေးတွေမြင်လိုက်တဲ့အခါမှာသူတို့ကပေါ်ချစ်တဲ့စိတ်နဲ့ပြုံးပြီးတော့မပြဘူးလားပြလားပြောင်းញင်လို့ပြောင်းတာလားသူတို့ကမြင်လို့ပြောင်းတာလားသူတို့ကမြင်တာကအကြောင်းပြောင်းတာကအကျိုးဘာဖြစ်နေတာလဲပဋိစ္စသမုပ္ပါဒ်တွေဖြစ်နေတာဘာဖြစ်နေတာတော့စိတ်တိုင်းမကြတဲ့အခါကျတော့သားတွေသမီးတွေမိတွေမန္တမဲတာမရှိဘူးလားရှိလားစိတ်တိုင်းမကြတာကအကြောင်းမန္တမဲတာကအကျိုးဘာတွေဖြစ်နေတာတော့ပဋိစ္စသမုပ္ပါဒ်တွေဖြစ်နေတာဒီလိုမလားအော်စီပါဥစာလေးလိုအပ်လာတဲ့အခါကျတော့အိမ်မမနေဘဲနဲ့ဟိုဒီဒီမထွက်ရဘူးလားထွက်ရလားတနေ့တနေ့မိုးလင်းကနေမိုးချော်ပြင်မဲ့ထွက်နေရတယ်။ဘာတွေလုံးနေတာလဲမေးတော့ပရိစ္ဆာသမုပ္ပါဒ်တွေဖြစ်နေတာပဲမို့လား။သွားခြင်းတဲ့စိတ်ကြောင့်သွားတဲ့မူရလေးတွေပေါ်တယ်နော်။သွားခြင်းတဲ့စိတ်ကအကြောင်းသွားတဲ့မူရလေးဖြစ်တာကအကျိုးအကြောင်းနဲ့အကျိုးဘာတွေဖြစ်နေတာတော့မေးတော့ပရိစ္ဆာသမုပ္ပါဒ်တွေဖြစ်နေတာပဲဒီလိုမို့လား။ကဲကောင်းပြီနန္တရားနဲ့ပတ်သက်လို့ကြည့်မယ်ဆိုလို့ရှိရင်လည်းပဲနန္တရားရဲ့အကြောင်းသည်နှစ်ပါးရှိတယ်တဲ့နန္တရားတို့ရဲ့ဖြစ်ခြင်းအကြောင်းသည်ဘယ်နှစ်ပါးလဲဘယ်သူတွေလဲလို့မေးတော့အာယုန်နဲ့ဓွာရဒီလိုမလားအာယုန်နဲ့ဓွာရနှစ်ပါးပူပေါင်းတိုက်ဆိုင်လို့ရှိရင်နန္တရားလေးတွေမဖြစ်ဘူးလားဖြစ်လားအာယုန်ကဘယ်နှစ်ပါးလဲဘယ်သူတွေပါလဲအစင်အတန်အနံအရသာတွေးထိစေရာကြံတွေးစေရာဓွာရကဘယ်နှပါတော့သူကလည်းဘယ်လိုတွေတော့မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်ဒါကဓွာရ6ပါနော်ဓွာရ6ပါကြည့်တော့လေတခြားလားယုံတရားတွေလားအာယုံ6ပါကြည့်တော့လေတခြားလားယုံတရားတွေလားယုံတရားတွေအဲ့ဒီယုံတရားအချင်းချင်းတိုက်ဆိုင်လိုက်တဲ့အခါကျတော့အာယုန်နဲ့ ద్వార တိုက်တော်တဲ့ ద్వార ယံပရိစ္ဆဝိညာဏလို့ဆိုတဲ့အတိုင်းပဲအာယုန်နဲ့ ద్వార နှစ်ပါးပေါင်းဆောင်ခြင်းကိုကြောင်းပြုပြီးတော့ဝိညာဉ်စိတ်ကလေးတွေဖြစ်ပေါ်လာပါတယ်တဲ့။ဘာတွေဖြစ်ပေါ်လာတော့ဝိညာဉ်စိတ်ကလေးတွေဖြစ်ပေါ်လာတယ်ဒီလိုမလား။ကဲကောင်းပြီဒါပြီမျက်စိချင်းနဲ့အစင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်။မျက်စိချင်းနဲ့အစင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်။မျက်စိပေါ်မယ်နော်မျက်စိကြည်ကတခြားလားယုတ်လားအစင်းကလည်းတခြားလားယုတ်လားယုတ်တရားနှစ်ပါးပေါင်းစုံလို့နန္တရားတစ်ပါးဖြစ်တယ်အဲ့ဒီနန္တရားကမြင်စိတ်နန္တရားကဘာတော့မြင်စိတ်ဆိုတာဘာကိုပြောတာလဲမြင်မှန်သိတဲ့စိတ်မြင်တယ်လို့သိတဲ့စိတ်အစင်းကိုသိတဲ့စိတ်ဒီလိုမျိုးမျိုးယူနော်မြင်တယ်လို့သိတဲ့စိတ်မြင်မှန်သိတဲ့စိတ်အစင်းကိုသိတဲ့စိတ်အစင်းလို့သိလိုက်တဲ့စိတ်ဟုတ်တယ်မလားအဲ့ဒါကိုဘယ်လိုခေါ်မလဲမြင်စိတ်လို့ဒီလိုခေါ်တယ်เนาะပြန်ပြောမျက်စိအကြည်နဲ့အစင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်မြင်စိတ်ပေါ်မယ်เนาะမြင်စိတ်ပေါ်တဲ့အခါကျတော့အဲ့ဒီမြင်စိတ်ကတခြားလားနန္တရားလားနန္တရားတော့မြင်ဒီမှာယုတ်တရားကိုမှီပြီးတော့ဖြစ်ရတယ်ဆိုတော့မျက်စိကြည်ကိုမှီမှာလားအစင်းကိုမှီမှာလားမြင်စိတ်ဒီမျက်စိကြည်ကိုမှီဖြစ်မှာလားအစင်းကိုမှီဖြစ်မှာလားမျက်စိကြည်ကိုမိဖြစ်မယ်ဘယ်လိုကိုမိဖြစ်ပါလဲမျက်စိကြည်ကိုမိဖြစ်မှာပေါ့ဒီလိုမလားဒီလိုဆိုမြင်စိတ်အကြောင်းသိခြင်းရင်ဘယ်ကိုအာယုံပြုတ်ကြည့်ရမှာလဲ မျက်စိအကြည်ဓာတ်မျက်စိအကြည်ဓာတ်ရှိတဲ့နေရာလေးကိုအာယုံပြုကြည့်ပေါ့မျက်စိအကြည်ဓာတ်ဆိုတာကဟောဒီမျက်လုံးကြီးကိုပြောတာမဟုတ်ဘူးနော်မျက်လုံးကြီးအတွင်းထဲမှာရှိတဲ့အကြည်ဓာတ်ကလေးဟုတ်လားမျက်လုံးကြီးအတွင်းထဲမှာမျက်လော9ထပ်ရှိတယ်လို့ဆိုတဲ့အဲ့ဒီမျက်လော9ထပ်ရဲ့လက်မှာသားအုံးကောင်းပမာဏရှိတဲ့သွေးကလေးကိုအမိပြုပြီးတော့မျက်စိအကြည်ဓာတ်ကလေးတည်နေတယ်လို့ဒီလိုဆိုတယ်နော်အဲ့ဒါကစာထဲမှာဆိုလို့သာပြောပြမယ်တကယ်တော့ခွဲကြည့်လိုက်တော့ရှာကြည့်လိုက်တော့ကတကယ်တွေ့ရမှာလားဘာဖြစ်လို့မတွေ့ရသလဲမျက်စိအကြည်ဓာတ်ဆိုတာသူကသဘာဝတရားလေးပဲပုံမှန်သလားရှိရလားအကောင်တယ်ရှိရလားမျက်လွှာလေးသာအကောင်တယ်ရှိကောင်းရှိမယ်သွေးကလေးသာအကောင်တယ်ရှိကောင်းရှိမယ်နော်မျက်စိအကြည်ဓာတ်ကတော့အကောင်တယ်ရှိပါမလားဘာဖြစ်လို့လဲမေးတော့သူကသဘောတရားမဟုတ်လို့ဘာဖြစ်လို့တော့သဘောတရားလေးဒီအကောင်တယ်မှမဟုတ်ပဲပဲဟုတ်လားအဲ့ဒီမျက်စိအကြည်ဓာတ်ကလေးမှာမှီးပြီးတော့မြင်စိကလေးပေါ်တော့မြင်စိကိုသိခြင်းရဲ့ဘယ်ကွာအယုံပြုကြည့်ရပါလိမ့်မလဲမျက်စိကိုအယုံပြုကြည့်ပါနော်ဟောပြီဒါဖြစ်လို့ရှိရင်အဲ့ဒီမျက်စိအကြည်ဓာတ်ကလေးမှာမြင်စိကလေးမှီးနေတယ်မှီးပြီးတော့ဖြစ်တယ်ဖြစ်ပြီးတော့သူကဘလို့ကောမြင်တယ်အဆင်းကိုလမ်းမြင်လိုက်တာဘလို့ကောမြင်တော့သူမြင်လိုက်တာအဆင်းကလေးနော်ဟုတ်လားအဆင်းဆိုတာကပုံမှန်သလားမဟုတ်ဘူးအဆင်းဆိုတာပုံမှန်သလားဟုတ်ရဲ့လားအကောင်ထဲကောင်းဟုတ်ရလားအဆင်းစရာအဆင်းရောက်ကလေးကိုပြောတာနော်အခုဒီနေရာမှာပြောနေတဲ့ဖြူတာနီတာစိမ့်တာဝါရာဒါကိုလောကမှာမြန်မာစကားနဲ့အဆင်းလို့ပြောတယ်မဟုတ်လားအခုပြောတဲ့ရူပယုံဆိုတာရူပဆိုတဲ့သဘာဝတရားကလေးကဖြူတာလည်းမဟုတ်ဘူးနီတာလည်းမဟုတ်ဘူးစိမ့်တာလည်းမဟုတ်ဘူးနော်သူ့ရဲ့သဘာဝတရားကလေးကိုမြင်နိုင်လောက်တဲ့အနေအထားလေးသူပြယုံပဲပြတယ်ဟုတ်တယ်မဟုတ်လားဖြူတယ်လို့သတ်မှတ်တာကအဆင်းကသတ်မှတ်တာလားကြည့်တယ်လို့ကသတ်မှတ်တာလားနေတယ်လို့သတ်မှတ်တာလဲဆင်းကသတ်မှတ်တာလားကြည့်တဲ့လူကသတ်မှတ်တာလားအဆင်းကဖြူတာလည်းမရှိဘူးနေတာလည်းမရှိဘူးဆင်းတာလည်းမရှိဘူးနော်ဘလူကသတ်မှတ်တာတော့ကြည့်တဲ့လူကသတ်မှတ်တာဟုတ်လားပရမသောစမြင်မှုတဲ့လူကဟောတာကိုအဆင်းလို့ပြညတ်တင်သွားတော့နောက်လူတွေကလည်းအဆင်းလို့လိုက်မပြောဘူးလားပြောလားပရမသောတွေ့တဲ့လူကအနီလို့ပြောတော့နောက်လူတွေကလည်းပဲအနီလို့လိုက်ပြောတာပေါ့တကယ်တမ်းကျတော့အနီသည်အဖြူသည်အဆင်းသည်အဆင်းအစ်စ်မဟုတ်ဘူးနော်မြန်မာစကားအနေနဲ့တော့အဆင်းပေါ့တောတော်ကုဒီနေရာမှာပြောနေတဲ့သဘာဝကရူပယုတ်ဆိုတဲ့သဘာဝတရားကလေးနော်အဲ့ဒီသဘာဝတရားကလေးဒီနေရာမှာအဆင်းလို့ခေါ်တယ်အဲ့ဒီတော့မြင်လိုက်ပါတယ်မြင်လိုက်တယ်ဘာကိုမြင်လိုက်တယ်လဲအရာဝတ္ထုကလေးရဲ့သဘာဝတရားကလေးတစ်ခုကိုမြင်လိုက်တယ်အဲ့ဒီသဘာဝတရားကလေးကိုအဆင်းလို့ဒီလိုခေါ်တယ်ဒီလိုမဟုတ်လားအဲ့ဒီအဆင်းလေးကပရမတ်ဖြူတာနေတာကြောင့်တာကြတာကပညာအဆင်းလေးကပရမဖြူရနေတာကြောင့်လာကြတာကပညာဘာလဲလဲပြန်တော့တကကြတော့အဆင်းကလေးကပရမလူပဲနာပဲပြမပဲတတ္တဝပဲလို့ပြောနေတာကပညာဒုတိယပေါင်းနေခါရီခြေရီလက်တို့လို့ပြောတာကပညာနော်အဲ့ဒီတော့မိမိရဲ့တဏ္ဍာမှာတာမကြည့်မယ်ဆိုလို့ရှိရင်ပညာကိုမြင်ပေမဲ့ပရမကိုမြင်တယ်လို့ဒီလိုထင်ကောင်းထင်မယ်တကယ်တမ်းကြတော့ပညာကမျက်စိပဂရိမျက်စိနဲ့ကြည့်လို့ရတာဒီပညာနော်ပရမတရားကြတော့ပဂရိမျက်စိနဲ့ကြည့်လို့ရတာလားဉာဏ်နဲ့ကြည့်မှရတာလားဉာဏ်နဲ့ကြည့်မှရတာနော်ဟောပြီဒါဖြစ်လို့ရှိရင်ပြန်ပြောပါမယ်မျက်စိနဲ့အစင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်မြင်စိတ်ဗမာမိပေါ်မယ်ပြတ်တော့လည်းဗမာမိပြတ်မယ်မြင်တော့ဘလို့ကိုမြင်တာတော့အစင်းကိုမြင်တာဘလို့ကိုမြင်တာလဲအဲ့ဒီအစင်းဒီပုံမှန်သလားဟောရလားအကောင်ထဲဟောရလားအဖြူတွေနေတွေဟောရလားအစင်းကအစင်းသာမန်သဘောလေးပေါ့နော်အစင်းဆိုတဲ့သာမန်သဘောလေးလို့မှတ်လိုက်ဟုတ်လားအစင်းဆိုတဲ့သာမန်သဘောလေးမှာတိကျသတ်မှတ်ထားတာတွေမပါစေရဘူးတိကျသတ်မှတ်လိုက်ပြီဆိုရင်ပရမလားပညာလားတိကျသတ်မှတ်မပင်မသတ်မှတ်ရသေးတဲ့သာမန်သဘောကပရမတိကျတစ်ခုခုလို့သတ်မှတ်လိုက်ပြီဆိုရင်ဘာဖြစ်သွားတော့ပညာဖြစ်သွားပြီအခုပြောတာကပရမနော်ကဲကောင်းပြီဒါမျိုးဘလို့ကိုမြင်တာတော့အစင်းကိုမြင်တယ်ဘလို့ကိုမြင်တော့ဟောပြီအဲ့ဒီအစင်းလေးကိုမြင်တာဘလို့ကမြင်တယ်ဆိုမြင်စိတ်ကလေးကမြင်တာဘလို့ကမြင်တော့ပြန်ပြောမျက်စိနဲ့မျက်စိအကြည့်နဲ့အစင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်မြင်စိတ်ဗမာမိပေါ်တယ်ပြတ်တော့ဗမာမိပြတ်တယ်မျက်စိအကြည့်မှာမိပြတ်တယ်ဘာကိုမြင်တော့ဘလို့ကမြင်တော့မြင်စိတ်ကမြင်တာဘလို့ကမြင်ပါလေဟုတ်ပြီဒီလိုဆိုတော့မြင်စိရဲ့တဘာဝလေးကိုသိပြီနော်မြင်စိဆိုတာငါဟုတ်ရဲ့လားသူကဟုတ်ရဲ့လားပောက်ကတ္တဘာကဟုတ်ရဲ့လားယောက်ျားမိန်းမကဟုတ်ရဲ့လားမြင်စိဟာမြင်စိပါပဲနော်မြင်စိဟာ မြေစိတ်ပဲအဲ့ဒီမြေစိတ်ဒီပညာလားပရမတ်လေးလားပရမတ်မြေစိတ်နော်နာမည်ပေးထားတာကပညာသဘောတရားလေးကပရမတ်နာမည်ပေးတယ်ဆိုကြတဲ့ကောင်ကခုနပြောသလိုသူများနဲ့မတူအောင်နာမည်ပေးရတာကိုဟုတ်တယ်မဟုတ်လားသူများနဲ့မတူအောင်နာမည်ပေးထားလိုက်ပြီဆိုတော့နာမည်ပေးထားတဲ့နာပေးထားလိုက်တဲ့နာမည်လေးဒီပညာသဘာဝများနဲ့တူနေတဲ့သဘာဝတရားလေးကပရမတ်ဒီလိုမဟုတ်လားအခုဒီနေရာမှာနော်မြင်စိဆိုတော့သူရဲ့သဘာဝတရားလေးကမြင်တတ်တဲ့သဘာဝတရားကလေးအဲ့ဒါကလေးကိုဒီတိုင်းသဘာဝတရားတိုင်းပြောနေရင်ပြောလို့မရဘူးသူများကလည်းနားလည်အောင်ပြောလို့မရဘူးသူများကလည်းနားမလည်ဘူးအဲ့ဒီတော့နားလည်အောင်နာမည်တစ်မျိုးမျိုးတော့တတ်ပြီးပေးမှဖြစ်မယ်နာမည်တစ်မျိုးမျိုးတတ်ပေးမှလည်းပဲခေါ်လို့ရဟုတ်တယ်မလားနေမလို့ရှိရင်သူ့လည်းသဘောသူ့လည်းသဘောအားလုံးကသဘောတရားတွေကြီးပဲဆိုတော့ကွဲပြားခြားနားမှုဖြစ်ပါမလားအဲ့လိုဆိုရင်နားလည်အောင်ဘယ်လိုလုပ်ပြောမလဲပြောလို့မရဘူးနားလည်အောင်ပြောချင်တော့ဘာလုပ်ပြရမှာလဲနာမည်တက်ပြီအဲ့ဒီနာမည်လေးကပညာဟုတ်လားအဲ့ဒီတော့ပရမတ်ထဲမှာတော့မှပညာကရောက်လာသေးတာပဲနော်ပရမတ်ကိုတတ်ထားတဲ့နာမည်ဆိုတဲ့ပညာကသူကတကယ်ရှိတဲ့ပရမတ်ကိုနာမည်ပေးတာမဟုတ်လို့ဝိဇ္ဇာမာနာပညာဘာပညာလဲတကယ်မရှိတဲ့ဒုပေါင်းကခြေလက်ကိုပေးတဲ့နာမည်ကဘာပညာလဲဆိုရင်အဝိဇ္ဇမာနပညာတကယ်မရှိတဲ့ပညာဘာလဲမြန်မာလိုပြောတော့တကယ်မရှိတဲ့ပညာဒီလိုမလားဒိုးတွေပေါင်တွေခါတွေခြေတွေလက်တွေကိုဒိုးလို့နာမည်မပေးဘူးလားပေါင်လို့နာမည်မပေးဘူးလားခြေထားလို့နာမည်မပေးဘူးလားဒိုးတွေပေါင်တွေခါတွေခြေတွေလက်တွေတကယ်ရှိရလားအဲ့ဒီမရှိတာကိုဒိုးတို့ပေါင်တို့ခါတို့ခြေတို့လက်တို့နာမည်ပေးမထားဘူးလားမရှိတာကိုပေးတဲ့နာမည်သည်ဘာပညာအဝိဇ္ဇမာနပညာဘာပညာတော့အဝိဇ္ဇမာနပညာဟောမြင်စိတ်ဆိုတဲ့သဘောတရားလေးတော့မရှိဘူးလားကြားစိတ်ဆိုတဲ့သဘောတရားလေးကောနာစိတ်ဆိုတဲ့သဘောတရားလေးကောရုပ်ဆိုတဲ့သဘောတရားလေးကောအဲ့ဒီတကယ်ရှိတဲ့သဘာဝတရားလေးကလည်းပဲသူ့ကြီးနေလို့ခေါ်လို့မရဘူးသူ့ကိုခေါ်လို့ရအောင်ဘာလို့ပေးမလဲနာမည်ပေးရမယ်တကယ်ရှိတဲ့သဘာဝကိုပေးထားတဲ့နာမည်မို့လို့ဝိဇ္ဇမာနပညာဘာပညာလဲဒီလိုဆိုတော့ပညာပေါ်ပညာဆင့်နေတာကအဝိဇ္ဇမာနပညာပရမတ်ကိုပေးတဲ့ပညာကဝိဇ္ဇမာနပညာဒီလိုမလားပရမတ်ကိုပေးတဲ့ပညာကဘာပညာလဲဝိဇ္ဇမာနပညာပညာကိုပေးထားတဲ့ပညာကအဝိဇ္ဇမာနပညာတနည်းအားဖြင့်ပြောရင်တကယ်ရှိတဲ့တရားကိုပေးထားတဲ့နာမည်ကဝိဇ္ဇမာနပညာတကယ်မရှိတဲ့တရားကိုပေးတဲ့နာမည်ကအဝိဇ္ဇမာနပညာဒီလိုမှနော်တဲကောင်းမိတာပြအခုအစင်းကိုမြင်တယ်ဘယ်လိုကမြင်တော့မြင်စိတ်ကမြင်တယ်မြင်စိတ်ဆိုတာကအဝိဇ္ဇမနပညာကလေးနော်အဲ့ဒီမြင်စိတ်ရသဘာဝတရားကလေးကမှတကယ်ပရမတ်စေအဲ့ဒီသဘာဝတရားကလေးကမမြင်ဘူးလားမြင်လားမြင်တတ်တဲ့သဘာဝတရားကလေးကမြင်တယ်ဘယ်သူကမြင်တော့အမြင်ခံရတဲ့သဘာဝတရားကလေးကိုမြင်တယ်ဒါပဲမဟုတ်လားဟုတ်ပြီအဲ့ဒီလိုနေတဲ့အခါကျတော့နော်အဲ့ဒီမြင်စိတ်ကလေးဘယ်လိုကြောင့်ပေါ်တယ်မေးရင်ခုနပြောခဲ့တဲ့အာယုံနဲ့ဒွါရအာယုံကဘယ်လိုပါလဲအစင်းဒွါရကဘယ်လိုပါလဲမျက်စိအကြည်မျက်စိအကြည်ဆိုတဲ့ဒွါရအာယုံဆိုတဲ့အစင်းအဲ့ဒီနှစ်ခုကြောင်းတိုက်ဆိုင်လို့ဘာစိတ်ကလေးပေါ်တော့မြင်စိတ်ဆိုတဲ့အကျိုးတရားလေးပေါ်တာဒီလိုမလားအဲ့ဒီတော့မျက်လုံးဖွင့်ပြီးတော့ကြီးလိုက်တာနဲ့တပြိုင်တည်းမျက်လုံးဖွင့်ကြီးလိုက်တာကအကြောင်းမြင်စိတ်ကလေးပေါ်တာကအကျိုးမျက်လုံးဖွင့်ကြီးလိုက်တာကမြင်စိတ်ကလေးပေါ်တာကအကြောင်းနဲ့ဘာတွေဖြစ်နေတာလဲမေးတော့ပဋိစ္စသမုပ္ပါဒ်တွေဖြစ်နေတာဟုတ်တယ်မလားမျက်စိနဲ့ကြည့်လိုက်တိုင်းကြည့်လိုက်တိုင်းဘာတရားလေးတွေဖြစ်နေတော့ပဋိစ္စသမုပ္ပါဒ်တရားလေးတွေဖြစ်နေတယ်မျက်စိနဲ့ကြည့်လိုက်တိုင်းကြည့်လိုက်တိုင်းပဋိစ္စသမုပ္ပါဒ်တရားလေးတွေဖြစ်နေတယ်ဒီလိုဆိုတာပဋိစ္စသမုပ္ပါဒ်တရားဆိုတာဝေးကြည့်လိုက်ရှာမှမဟုတ်ပဲပဲမျက်စိကနေပြီးတော့ဆင်းလေးကိုကြည့်လိုက်တယ်အော်ကြည့်လိုက်တယ်မြင်တယ်မြင်စိတ်ကလေးပေါ်တယ်မျက်စိနဲ့ဆင်းကအကြောင်းမြင်စိတ်ကအကျိုးဘယ်လိုမလားမျက်စိနဲ့အစင်းကအကြောင်းမြင်စိတ်ကအကျိုးအကြောင်းကြောင့်ဖြစ်တဲ့အကျိုးအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမို့လို့သူကဘယ်လိုခေါ်မလဲပဋိစ္စသမုပ္ပါဒ်ဟောနော်ဘာပဋိစ္စသမုပ္ပါဒ်လဲလို့မေးတယ်ကတော့မြင်စိတ်ပဋိစ္စသမုပ္ပါဒ်ဘာပဋိစ္စသမုပ္ပါဒ်တော့မြင်စိတ်ပဋိစ္စသမုပ္ပါဒ်ဒီလိုမလားကဲနောက်တစ်ခါကျတော့နားနဲ့သံနဲ့တိုက်ရင်ဘာစိတ်ပေါ်မလဲကြားစိတ်ပေါ်မလဲနားစရာဘာတယ်တော့နားအကြည့်နာကြည့်ပမာရှိတော့နာပုံမှန်တရားကြီးအတွင်းထဲမှာရှိတယ်ဘယ်ထဲမှာရှိတော့ ပုံမန္တရာညေအတွင်းထဲမှာတဲ့နော်ဘောင်းကြီးတို့ပုံမန္တရာညေအတွင်းထဲမှာလက်စွပ်ခွင်းတန်တဲ့အဝိုင်းလေးအဲ့ဒီအဝိုင်းလေးနေရာမှာမွေးညင်းတို့ကလေးတွေရှိတယ်အဲ့ဒီမွေးညင်းတို့ကလေးတွေမှာတည်ပြီးတော့နေပါတယ်တဲ့နော်အဲ့ဒါကြောင့်မလို့နဖာကလော်တွေဘာတွေနဲ့ကြက်ပါများရင်မွေးညင်းတို့ကလေးတွေပြတ်သွားတယ်မွေးညင်းတို့ကလေးတွေပြောက်သွားတယ်ပြတ်သွားတယ်အဲ့ဒါဆိုရင်အဲ့ဒီအခြေတော်ကလေးတွေပါပြတ်သွားတာပဲနော်အခြေတော်ကိုသီးသန့်ဖြတ်လင်းစရာတော့မလိုဘူးအကြည်ရောင်းကိုတည်တာဖြတ်ဖို့ဆိုတာမလွယ်ဘူးနော်အဲ့ဒီမွေးညင်းတို့ကလေးတွေကိုနဖာကလော်လေးနဲ့ကွန်ရင်ကွန်ရင်နဲ့မွေးညင်းတို့ကလေးတွေကုံသွားလို့ရှိရင်အကြည်ရောင်းပါပါမသွားဘူးလားအဲ့ဒီလို့ဆိုနားလေးတယ်နားပင်းတယ်ဆိုတာဖြစ်သွားတာပဲဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်အဲ့ဒီကြားနိုင်စွမ်းရှိတဲ့အရာကလေးအဲ့ဒီအရာကလေးကဒီနေရာမှာအကြည်ရောင်းလို့ခေါ်တယ်အဲ့ဒီအကြည်ရောင်းတဲ့အပြင်ဘာကဘာနဲ့တိုက်မယ်အတန်နဲ့တိုက်မယ်နော်အတန်ဆိုတာကလည်းတခြားလားယုတ်တရားလားယုတ်တရားအရိယသံသရာယောတရားနဲ့အကြည်ဓာကလေးနဲ့တိုက်တော့ဗာစိတ်ပေါ်မယ်။ကြားစိတ်ပေါ်မယ်။အရိယကြားစိတ်ဒီပေါ်ခြင်းလို့ပေါ်တာလားအကြောင်းကြောင့်ပေါ်တာလား။အကြောင်းကြောင့်ပေါ်တဲ့ကျိုးတရားမို့လို့သူ့ကိုဘယ်လိုနာမည်ပေးမယ်။ပဋိစ္စသမုပ္ပါဒ်။ဗာပဋိစ္စသမုပ္ပါဒ်လည်းမေးရင်ကြားစိတ်ပဋိစ္စသမုပ္ပါဒ်ဒီလိုမလား။ကြားစိတ်ပဋိစ္စသမုပ္ပါဒ်နော်။ဟောပြီဒီလိုဆိုရင်ပြန်မေးမယ်။နားနဲ့အတန်နဲ့တိုက်တော့ဗာစိတ်ပေါ်မယ်။ကြားစိတ်ဗမာပေါ်တော့နာကြည်ဓာတ်မှာပေါ်တယ်ကြားစိတ်ဗမာပြတ်တော့ဘလူကိုကြားတော့အတန်ကိုကြားတယ်ဘလူကကြားတော့ကြားစိတ်ကကြားတယ်ဘလူကကြားပါလေကြားစိတ်ကကြားတယ်နော်အော်အဲ့ဒီလိုကြားစိတ်ကလေးကကြားတာပဲကြားစိတ်ကလေးကလည်းအကြောင်းတက်ဆက်လို့ဖြစ်တာပဲလို့သဘောပေါက်လိုက်တဲ့နေ့တပြိုင်နဲ့အဲ့ဒါတခြားသဘောပေါက်တာလားပရိစ္ဆသမုပ္ပါဒ်သဘောပေါက်တာလားဘာပရိစ္ဆသမုပ္ပါဒ်တော့ကြားစေပရိစ္ဆသမုပ္ပါဒ်ဒီလိုမလားနောက်တစ်ခါကျတော့ရှင်းသွားလိုက်တဲ့အခါကျတော့နော်နှာခေါင်းနဲ့အနံ့နဲ့တိုက်ရင်ဗာစိတ်ပေါ်မယ်နှာခေါင်းသရာကပုံမန္တရာကိုပြောတာဟုတ်ရဲ့လားပုံမန္တရာကြီးတဲ့မှာရှိနေတဲ့ဟိုဘက်ဒီဘက်ခွာနေတဲ့အရာကလေးနော်အဲ့ဒီဆောင်တဲ့နေရာကလေးမှာစိတ်ခွာတန်ထန်ခွာနေတဲ့နေရာကလေးမှာတဲ့နော်နှာခေါင်းအကြည်ဓာတ်ကလေးတွေတည်ရှိနေပါတယ်တဲ့တကရကအရိအကြည်ဓာတ်ကလေးတွေကိုနှာရည်တွေဘာတွေကနေသွားပိတ်ဆို့နေတဲ့အခါကျတော့အဲ့ဒီဘက်ကအနံ့ရသေးရလားအကြည်ဓာတ်ကလေးပေါ်မှာပြင်အပေါ်ကနေဖုံးလွှမ်းထားလို့နော်ဟောပြီအဲ့ဒီအကြည်ဓာတ်ကလေးနဲ့အပြင်ဘက်ကလေအနံ့ကလေးနဲ့သွားပြီးတော့တိုက်လိုက်တဲ့အခါကျတော့ဗာစိတ်ပေါ်မယ်နံစိတ်ပေါ်မယ်နံစိတ်ပမာပေါ်မယ်နှာခေါင်းကြီးမှမိပေါ်မယ်နံစိတ်ပမာပြက်မယ်နံနှာခေါင်းကြီးမှာပြက်မယ်ဘာကိုနံတော့အနံ့ကိုနံတယ်ဘလူကနံတော့နံစိကနံတာဒီလိုမလားဒီနေရာမှာတော့ဘုန်းကြီးတို့ကဗာဠိတော်ဤအတိုင်းတွားရပရိစ္ဆဝိညာဏဆိုသေးတာအကြောင်းတရားနှစ်ပါးကိုသာသိတာပြောလိုက်တာနော်အထက္ခရာဤဒီကဤတွေကြတော့အကြောင်းသုံးပါးတို့လေးပါးတို့ဒီလိုလဲရှိပါတယ်ဟုတ်လားဒါတွေကတော့ထားလိုက်ပါတော့ကျန်တော်ကလျှာကြီးနဲ့အရသာနဲ့တိုက်တော့ဗာစိတ်ပေါ်မယ်တရားအကြည်ဓာတ်ရဲ့အရာသားရဲ့နော်တရားကြည်ဓာတ်ကဘာမှတည်တော့လျှာလည်းမှတည်တယ်လျှာပြားကြည့်ပေါ်မှာတည်တာနော်အဲ့ဒီလျှာကြည်ဓာတ်နဲ့အဲ့ဒီအပေါ်မှာအရာသားကလေးတခုသွားပြီးတော့တင်လိုက်တဲ့အခါကျတော့ဟောစားစိတ်တွေမပေါ်ဘူးလားပေါ်လားစားစိတ်ဆိုပေမဲ့တခြားလားအရာသားတည်တဲ့စိတ်လားဟောပြီလျှာကြည်နဲ့အရာသားနဲ့တိုက်တော့ဗာစိတ်ပေါ်မယ်စားစိတ်ပေါ်မယ်ဒီလိုမလားပြောကြတဲ့ကရတာနဲ့တိုက်ရင်ဒီလိုပြောတာမဟုတ်လားပုံမှန်သလားဟုတ်ရဲ့လားအဲ့ဒီပုံမှန်သလားကြီးတဲ့မှာရှိနေတဲ့ရတာဓာတ်ကလေးဒါကိုပြောတာနော်ထမင်းတို့ဟင်းတို့ထမင်းတွေရတာလားထမင်းကပုံမှန်သလားအရတာရဲ့တရားဖြစ်တဲ့ဆိုင်ကဲဒီလိုမဟုတ်လားဟင်းကတော့ရတာဟုတ်ရဲ့လားအရတာရဲ့တရားဖြစ်တဲ့ဆိုင်ကဲအဲ့ဒီဆိုင်ကဲကြီးကိုဒီနေရာမှာရတာခေါ်တာမဟုတ်ဘူးဒါကိုခေါ်တာပါလေအဲ့ဒီဆိုင်ခဲကြီးတွေမှာရှိနေတဲ့ဗရတတ္တနော်ဘာလဲဗရတတ္တရတ္တဆိုတဲ့ယောက်ကလေးအဲ့ဒီရတ္တဆိုတဲ့ယောက်ကလေးဩဇာဆိုတဲ့ယောက်ကလေးအဲ့ဒီယောက်ကလေးကမျက်စိနဲ့ကြည့်လို့မရပါဘူးတဲ့လက်နဲ့ကန်ကြည့်လို့ကောရပါမလားထမင်းလောက်ကြည့်တာလက်နဲ့ကန်ကြည့်လို့ရခြင်းရမယ်အဲ့ဒီရတ္တတ္တကလေးလက်နဲ့ကန်ကြည့်လို့ရပါမလားအဲ့ဒီရတ္တတ္တကလေးနဲ့ဆရာကြီးနဲ့တိုက်တော့ဗာစိတ်ပေါ်မယ်စားစိတ်ဆိုပေမဲ့လို့လည်းပဲနော်အရသာမန်သိတဲ့စိတ်လို့ဒီလိုပြောလိုက်ပါ။ဘာမှသိတဲ့စိတ်တော့အရသာမန်သိတဲ့စိတ်ပေါ်မယ်ဒီလိုမလား။အရသာမန်သိတဲ့စိတ်ဗမာမိပေါ်မယ်။ အရာသာမှသိတဲ့စိတ်ဗမာမိပြီးတော့ပြက်မယ်ရှားကြီးမှမိပြက်မယ်ဘာကိုသိတော့အရာသာကိုသိတယ်ဘလူကသိတော့အရာသာသိတဲ့စိတ်ကသိတာဘလူကသိတော့အရာသာသိတဲ့စိတ်ကသိတာဒီလိုမလားဟောပြီနောက်တစ်ခါကျတော့ကိုယ်ကာယနဲ့တွေးကြည့်စရာအယုံနဲ့တိုက်တော့ဗာစိတ်ပေါ်မယ်ဗာစိတ်ပေါ်မယ်ယာနာကောင်းစိတ်ယာနာကောင်းစိတ်ဆိုတာပေါင်းထားတာနော်ရတယ်လို့သိတဲ့စိတ်နားတယ်လို့သိတဲ့စိတ်ကောင်းတယ်လို့သိတဲ့စိတ်နူးညံ့တဲ့အခင်းကလေးတွေကြိုက်ကြည့်လိုက်တော့ဩကောင်းတဲ့ ठी တွေ့လေးတွေမပေါ်ဘူးလားပေါ်လားပေါ်တယ်ကောင်းမှန်သိတဲ့စိတ်ကလေးဖြစ်တာပေါ့ကြမ်းတမ်းတဲ့အရာဝတ္ထုကလေးတွေနဲ့တိုက်မိမယ်ခိုက်မိမယ်ဆိုရင်နာမသိတဲ့စိတ်ကလေးမပေါ်ဘူးလားနာမသိတဲ့စိတ်ကလေးပေါ်တယ်ဟုတ်တယ်မလားနောက်တစ်ခါကျတော့ခြင်းကလေးပါလိမ့်မယ်ကြိုက်တော့ရရန်တဲ့သဘောလေးတွေပေါ်ရင်ရမ်းမှန်သိတဲ့စိတ်မပေါ်ဘူးလားအဲဒါကြောင့်ယာမသိတဲ့စိတ်နာမသိတဲ့စိတ်ကောင်းမသိတဲ့စိတ်ဘယ်နှမျိုးပေါင်းထားတာလဲ3မျိုးပေါင်းထားတာเนาะအဲ့ဒါကိုပဲလူရင်းချုပ်ပြောလိုက်တော့ထီတိစိတ်လို့ဒီလိုပြောတယ်ဘယ်လိုပြောလဲဘာနဲ့ဘာနဲ့ထီတော့ကာယအကြည်နဲ့တွေးထီစရာအာယုံနဲ့ထီတာဘာနဲ့ဘာနဲ့ထီတော့အဲ့ဒီတွေးထီစရာအာယုံဆိုတဲ့ထဲမှာပထဝီဓာတ်ကလေးပါတယ်เนาะတေဇောဓာတ်ကလေးပါတယ်ဝါယောဓာတ်ကလေးပါတယ်ပရိဝိဒမပါဘူးလားဩမာမာကြောကြောရာကလေးကန်ကြည့်လိုက်တော့ဘာတက်ကလေးတော့ပြောပြောကလေးကန်ကြည့်လိုက်တော့ဒါလည်းပရိဝိနော်မာတာလည်းပထဝီပြောတာလည်းပထဝီဒီလိုမလားပူတဲ့သဘာဝကလေးစမ်းကြည့်လိုက်တော့ဘာအဲ့ဒါကဘာယောကလေးလဲတေဇောယောကလေးဘာယောကလေးလဲအေးတဲ့သဘောတရားကလေးကတော့တေဇောယောကလေးဒီလိုမလားလှုပ်သွားတဲ့သဘောကလေးကတောင်းတဲ့သဘောလေးကဝါယောဓာတ်တင်းတဲ့သဘောလေးကဝါယောဓာတ်เนาะအားလုံးပေါင်းလိုက်တော့ပထဝီဓာတ်ရဲ့တေဇောဓာတ်ရဲ့ဝါယောဓာတ်ရဲ့အဲ့ဒီသုံးပါးပေါင်းစုံတာကိုတဲ့တွေးကြည့်စရာအာယုံလို့မပြောဘူးလားပြောလားတွေးကြည့်စရာအာယုံနဲ့အာယုံစရာကတရားဘယ်နှပါးလဲသုံးပါးဗာတရားတွေတော့ပထဝီရဲ့တေဇောရဲ့ဝါယောရဲ့ဘယ်နှပါးလဲသုံးပါးဒီလိုမလားအဲ့ဒီတော့မှလည်းမိမိတို့ရဲ့ကာယကြည်ယောနဲ့တိုင်လဲတော့ကာယကြည်ယောကဘယ်နေရာမှာရှိတော့တကောလုံးမှာရှိတယ်ဘယ်နေရာမှာရှိတော့မရှိတဲ့နေရာများရှာလို့မရဘူးလားဘယ်နေရာတွေလဲသံမင်းတို့ခြေသက်လက်သက်တို့အရေးတူတို့နော်သံမင်းတော်မှပဲဟောဒီဥကောင်းအရေးနဲ့ထိနေတဲ့သံမင်းကိုပြောတာမဟုတ်ဘူးနော်ဥကောင်းအရင်နဲ့ထိနေတဲ့ဆံမင်းကြတော့သူ့သားဖြတ်ရင်ဥကောင်းရေကလေးမနာဘူးလားနာသွားလားဥကောင်းအရင်နဲ့လွတ်နေတဲ့ဆံမင်းအဲ့ဒီလွတ်နေတဲ့ဆံမင်းကြတော့ကာယကြည်ယုတ်ရှိရလားသူ့ကိုသွားဖြတ်နာရလားလက်သက်ခြေသက်လက်ဒီတိုင်းပဲအသားကလေးနဲ့ကတ်နေတဲ့လက်သက်ခြေသက်ဟုတ်ရလားအသားမှလွတ်နေတဲ့လက်သက်ခြေသက်အဲ့ဒါကလေးကိုသွားဖြတ်ရင်နာတဲ့သဘောရှိရလားခြေမှန်းလည်းမသိဘူးနာမှန်းလည်းမသိဘူးဘာဖြစ်လို့တော့မေးတော့ကာယအကြည်ယုတ်မရှိလို့ဘာဖြစ်လို့တော့နောက်တစ်ခါကြတော့အရေးတူတဲ့ဟာလားအရေးတူသရာကအမှန်ကတော့အရေးချောင်းနေတဲ့ရေကိုပြောတာပါချောင်းနေတဲ့ရေဆိုတော့မိမိခြေဘွားတို့လက်ဘွားတို့ကနေကွာပြီးတော့ချောင်းနေတဲ့ရေနဲ့အဲ့ဒီရေလေးကိုဆောက်ဆက်ပြီးတော့ခွာပလိုက်ရင်နာတဲ့သဘောရှိရလားမနာတာကဘာမရှိလို့တော့ကာယအကြည်ရောမရှိလို့ဘာမရှိလို့လဲဒါကဘုန်းကြီးတို့မျက်စိနဲ့ကြည့်လို့ရတဲ့အနေထားပေါ့နော်မျက်စိနဲ့ကြည့်လို့မရတဲ့ဟိုအစာသေးအိမ်တို့ဘာတို့ဒါတွေလည်းရှိပါသေးတယ်ဟာလားအဲ့ဒါမျက်စိနဲ့ကြည့်လို့မရတဲ့ဝါနှင်းကကိစ္စကတော့ထားလိုက်ပါတော့။ဟောပြီဆံမင်းပြားတို့ခြေသက်တဲ့ပြားတို့အရေးချောင်းနေတဲ့ရေတို့အဲ့ဒီမှာကာယကြည်ယုတ်ရှိရလား။ကျန်တဲ့နေရာအလုံးမှာကာယကြည်ယုတ်ရှိတယ်။ခန္ဓာကိုယ်ပေါ်မှာလည်းရှိတာပဲ။အတွင်းထဲမှာလည်းအသားထဲမှာလည်းအသွေးထဲမှာလည်းရှိတာပဲ။ရိုးထဲမှာလည်းအကြောထဲမှာလည်းရှိတာပဲ။ထိလိုက်တဲ့ထိကြည့်လိုက်တဲ့ထိမှန်းသိတဲ့နေရာမှန်သမျှဘာရှိတော့ကာယကြည်ယုတ်ရှိတာကြီးပဲနော်။ဒါကြောင့်မလို့အခုလိုဖိပြီးတော့ထိုင်နေလိုက်တဲ့အခါကျတော့အောက်ကဟလာခြေသလုံးကလေးကိုပေါင်နေနဲ့ဖိထိုင်ထားတယ်နော်ခြေသလုံးကိုပေါင်နေနဲ့ဖိထိုင်ထားတဲ့အခါကျတော့တစ်ဖက်ကကာယအကြည်ဆိုရင်တစ်ဖက်ကဘာလို့ပြောမလဲတွေးထိစရာအာယုံတစ်ဖက်ကကာယအကြည်ဆိုရင်နောက်တစ်ဖက်ကဩတွေးထိစရာယုံကလေးနဲ့တိုင်လိုက်တော့ရားရင်လည်းရမှန်းသိတဲ့စိတ်နားရင်လည်းနားမှန်းသိတဲ့စိတ်ကောင်းရင်လည်းကောင်းမှန်းသိတဲ့စိတ်တွေမပေါ်ဘူးလားပေါ်လားထိမှန်းသိတဲ့စိတ်တွေမပေါ်ဘူးလားပေါ်လားခြေသလုံးကလေးကိုဖိထိုင်လိုက်တယ်ထိမှန်းမသိဘူးလားသိလားအဲ့ဒီလိုသိတဲ့စိတ်တွေတခြားလားအာထိမှန်းသိတဲ့စိတ်လားထိသိစိတ်ပေါ့ဟုတ်လား အဲ့ဒီဖြစ်တဲ့ကလေးဒီတခြားကြောင့်ပေါ်တာလားအကြောင်းတဲ့ဆံလုံးပေါ်တာလားဘာအကြောင်းလဲဘာအကြောင်းတော့အာယုံနဲ့ဓာရအာယုံကဘယ်လိုပါလဲတွေးကြည့်စရာအာယုံဓာရကကိုယ်ရဲ့ကြည်ချက်အာယုံကတွေးကြည့်စရာအာယုံဓာရကကိုယ်ရဲ့ကြည်ချက်အဲ့ဒီလိုအာယုံနဲ့ဓာရတက်လိုက်တဲ့အခါကျတော့ထိမှန်သိတဲ့စိတ်ကလေးတွေပေါ်တယ်တဲ့နော်အဲ့ဒီထိမှန်သိတဲ့စိတ်ကလေးတွေပေါ်တဲ့အခါကျတော့ထိမှန်သိတဲ့စိတ်ကလေးကနှစ်မျိုးပေါ်တယ်ကောင်းတဲ့စိတ်ကလေးရဲ့မကောင်းတဲ့စိတ်ကလေးရဲ့ဘယ်နှမျိုးပေါ်တော့နှစ်မျိုးပေါ်တယ်။အော်ထိုင်နေလိုက်တဲ့အခါကျတော့နော်နည်းနည်းလေးများကြာလာပြီဆိုရင်ခြေစလုံးလေးကနေနားတယ်ကျင်းတယ်ကြိုက်တယ်ခဲတယ်မပေါ်ဘူးလားပေါ်လားနားရာကျင်တာကြိုက်တာခဲတာသည်ရုပ်ရဲ့သဘောလေးပေါ့နော်အဲ့ဒီရုပ်ရဲ့သဘောလေးကိုမှီပြီးတော့အော်ကာယအကျင့်နဲ့ထိတွေ့စရာယုံနဲ့တိုက်လိုက်တော့ထိမှန်သိတဲ့စိတ်ကလေးတွေမပေါ်ဘူးလားပေါ်လားထိမှန်သိတဲ့စိတ်ကလေးတွေမှာနာမှန်သိတဲ့စိတ်ရဲ့ကျင်မှန်သိတဲ့စိတ်ရဲ့ကိုင်မှန်သေးတဲ့စိတ်ရဲ့အမျိုးမျိုးမဖြစ်ဘူးလားဖြစ်နေတာအဲ့ဒီစိတ်ကလေးတွေဒီလည်းပဲတခြားကြောင့်ပေါ်တာလားအကြောင်းကြောင့်ပေါ်တာလားအကြောင်းကြောင့်ပေါ်တဲ့အခါကျတော့ဟောမနာဘူးလို့ထင်ရင်အဲ့ဒါကောင်းတယ်လို့သိတဲ့စိတ်ဒီလိုမှနော်နာတယ်လို့ထင်ရင်ဘယ်လိုပြောမလဲမကောင်းဘူးလို့သိတဲ့စိတ်နော်ဒုက္ခသာဝကာယဝิญဉ္ဇဉ်ရဲ့ဒုက္ခသာဝကာယဝิญဉ္ဇဉ်ရဲ့စိတ်ဘယ်နှမျိုးဖြစ်တော့နှစ်မျိုးဖြစ်တယ်ဘယ်နှမျိုးလဲကောင်းတယ်လို့သိတဲ့စိတ်ရဲ့မကောင်းမလို့သိတဲ့စိတ်အဲ့ဒီစဉ်နှမျိုးပေါ်သည့်အာလျောစွာအဲ့ဒီစဉ်နှမျိုးကိုမှီပြီးတော့ဝေဒနာကလည်းနှစ်မျိုးမပေါ်ဘူးလားပေါ်လားကောင်းတယ်လို့သိတဲ့စိတ်ပေါ်ရင်ကောင်းတယ်လို့ခံစားတဲ့ဝေဒနာပေါ်မကောင်းမလို့သိတဲ့စိတ်ပေါ်ရင်မကောင်းမလို့ခံစားတဲ့ဝေဒနာမပေါ်ဘူးလားပေါ်လားအဲ့ဒီတော့ဖြာသိမျိုးချမ်းမြင်တဲ့မိမိကခန္ဓာကိုယ်စိတ်ပိုင်းနဲ့ဖိပြီးတော့ထိုင်ထားလိုက်ပြီးဆိုကြတဲ့ကိုကဒီနေရာမှာဖောက်ပြန်တဲ့ယောသဘောလည်းမသိရဘူးလားသိရတာပဲနော်ထိမှန်သေးတဲ့စိတ်စိတ်ရဲ့သဘောတွေလည်းမသိရဘူးလားခံစားနေပါတယ်ဆိုတော့ဝေဒနာရဲ့သဘောတွေကိုသိရတာပဲရုပ်တွေလည်းဖြစ်နေတယ်စိတ်တွေလည်းဖြစ်နေတယ်စတိတိတ်တွေလည်းစတိတိတ်ဆိုတဲ့ဝေဒနာတွေလည်းမဖြစ်ဘူးလားဖြစ်လားအဲ့ဒီတရားတွေဒီတခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားအကြောင်းတရားကဘယ်လိုနဲ့ဘယ်လိုပါလဲကာယအကျင့်နဲ့တွေးကြည့်စရာအာယုံဘယ်လိုနဲ့ဘယ်လိုတော့အဲ့ဒီလိုတားလိုက်တဲ့အခါကျတော့နာယနာမသိတဲ့စိတ်ကလေးပေါ်တယ်နော်ခြေတိစိတ်ကျင်ရင်ကျင်မသိတဲ့သိတဲ့စကလေးပေါ်တယ်သူလည်းပါတော့ခြေတိစိတ်ကဲ့ရင်ကဲ့မသိတဲ့စကလေးပေါ်တယ်သူလည်းဘယ်လိုခေါ်မလဲအားလုံးဒီခြေတိစိတ်ကြီးပဲဟုတ်လားအဲ့ဒီခြေတိစိတ်ကိုခွဲလိုက်တော့ကောင်းတဲ့စိတ်ရဲ့မကောင်းတဲ့စိတ်ရဲ့ကောင်းတယ်လို့သိတဲ့စိတ်ရဲ့မကောင်းဘူးလို့သိတဲ့စိတ်ရဲ့ဘယ်နှမျိုးခွဲမလဲဘယ်စိတ်ပဲပေါ်ပေါ်အဲ့ဒီစကလေးကိုရှုလို့တဲ့ယောဂီပုဂ္ဂိုလ်တယောက်သည်အဲ့ဒီစက်ကလေးတွေတခြားမိပေါ်တာလားကာယကြည်ုံမိပေါ်တာလားခြေသလုံးကကပ်ရင်ခြေသလုံးမှာမိပေါ်တာပေါ့ပေါင်ကနာရင်ပေါင်ကိုမိပြီးတော့မပေါ်ဘူးလားပေါ့လားကြောပြင်ကရားရင်ကြောပြင်ကိုမိပြီးတော့မပေါ်ဘူးလားပေါ့လားအဲ့ဒီလိုဆိုတော့အဲ့ဒီစက်ကလေးတွေကိုရှုကျင်တဲ့ယောဂီပုဂ္ဂိုလ်တယောက်ဒီသူဖြစ်တဲ့နေရာဌာနမှန်းပြီးတော့ရှုရမယ်ဟုတ်တယ်မလားခြေသလုံးကနာရင်ဘယ်ကိုမှန်းရှုမလဲပေါင်ကကပ်ရင်ဘယ်ကိုမှန်းရှုမလဲဘာဖြစ်လို့တော့မေးတဲ့အခါတော့ခြေသလုံးကနာတယ်နာမသိတဲ့စိတ်တွေတခြားမှီပေါ်တာလားခြေသလုံးမှာရှိတဲ့ကာယအကြည်ဓာတ်ကိုမှီပေါ်တာမလားခြေသလုံးမှာရှိတဲ့ကာယအကြည်ဓာတ်ကိုမှီပေါ်တာဖြစ်တဲ့အတွက်အဲ့ဒီနာမသိတဲ့စိတ်ကလေးကိုရှုလို့တဲ့ယောဂီပုဂ္ဂိုလ်တယောက်တည်းတခြားရှုအောင်တခြားအာယုံပြုရမလားခြေသလုံးအာယုံပြုရမလားသို့တော့မြင်တဲ့အခါကျတော့ခြေသလုံးမြင်ရမလားနာမသိတဲ့စိတ်ကလေးကိုမြင်ရမလားအာယုံပြုတာကဘယ်နေရာလဲခြေသလုံးသိတော့ပါကိုတည်ရမှာလဲခြေလုံးကအာယုံပြုလို့ရပါမလားခြေလုံးကတခြားလားပညာကြီးလားဒီနေရာကတခြားကြီးရမလားပရမတ်ကြီးရမလားပရမတ်ကြီးရမှာဒီလိုမလားပြပြမြောက်မယ်ခြေလုံးကနာတယ်ဆိုဘယ်အာယုံပြုကြည့်မယ်ဘာဖြစ်လို့တော့နာမသိတဲ့စိတ်တည်ခြေလုံးကိုမိပေါ်လို့ပြန်ပြောစမ်းပေါင်ကကရင်ဘယ်အာယုံပြုမလဲဘာဖြစ်လို့တော့ကံမှန်သိတဲ့စိတ်ဒီပေါင်းကိုမိပြီးတော့ပေါ်လို့ဒီလိုမလားကြောပြင်ကရရင်ဘယ်ကိုအာယုံပြုမယ်ဘာဖြစ်လို့တော့ယံမှန်သိတဲ့စိတ်ဒီကြောပြင်ကိုမိပေါ်လို့သို့တော့ကြောပြင်ကိုအာယုံပြုကြည့်ပြီးမဲ့ကြောပြင်မြင်ရမှာလားရတဲ့သဘောလေးမြင်အောင်ကြည့်ရမှာလားရတဲ့သဘောလေးကယုံလားနံလားရတဲ့သဘောလေးကယုံလားနံလားယုံတရားရတဲ့သဘောလေးကယုံလားနံလားရတဲ့လို့သိနေတဲ့စိတ်ကလေးကယုံလားနံလားရတဲ့လို့ခံစားတာလေးကော တခြားလားနန်လားစိတ်နန်လားစတိသိနန်လားရတယ်လို့သိတဲ့စိတ်ကလေးကစိတ်နန်ဘာနန်လဲရတယ်လို့ခံစားတာလေးကစတိသိနန်ဘာစတိသိတော့ဝေဒနာစတိသိဘာစတိသိပါလေကဲပြန်ပြီးမယ်နော်နော်ရတဲ့သဘောလေးပေါ်လာကြောပြင်းကရရင်ဘယ်ကိုအာယုံပြုတ်ပြီးတော့ရှုမှလဲကြောပြင်းကိုအာယုံပြုတ်ကြည့်ပြင်မဲ့ကြောပြင်းမြင်အောင်ကြည့်ရမလားရတဲ့သဘောလေးကြည့်ရမလားရတဲ့သဘောလေးကယုံလားနံလားရတဲ့သဘောလေးကိုတွေးရင်ဘယ်လိုပြောမလဲယုံတရားလေးလားနံတရားလေးလားယုံတရားလေးရတဲ့သဘောလေးကနောက်တစ်ခါကျတော့ရတယ်လို့သိတဲ့စိတ်ကလေးကမဖြစ်ဘူးလားဖြစ်လားဒီလိုဆိုရားတယ်လို့သိတဲ့စိတ်ကလေးကိုလည်းမကြည့်ရဘူးလားကြည့်ရမလားရားတဲ့သဘောလေးကိုကြည့်ရားတယ်လို့သိတဲ့စိတ်လေးကိုကြည့်ရားတယ်လို့ခံစားနေတဲ့ခံစားမှုလေးကိုကြည့်ဟောတတိပဒဏီနဲ့ဘယ်လိုမျိုးကြည့်ရမလဲ3မျိုးကြည့်ရမယ်ဘယ်လိုမျိုးကြည့်ရမလဲတတိပဒဏီ4မျိုးရှိတဲ့အထဲမှာ3မျိုးကြည့်ရမယ်နော်ပြန်ပြောမယ်ရားတဲ့ရားနေတဲ့သဘောလေးကိုကြည့်ဒီလိုမလားနောက်တစ်ခါရားတယ်လို့သိတဲ့စိတ်ကလေးကိုကြည့်ရားတယ်လို့ခံစားနေတဲ့ခံစားမှုလေးကိုကြည့်နော်အားလုံးဘယ်လိုမျိုးလဲရားနေတဲ့သဘောလေးကဘာတရားရားတယ်လို့သိတဲ့စိတ်ကလေးကဘာတရားနာနာမဘာနာတော့စိတ်နံဘာနာပါလေရားတယ်လို့ခံစားနေတဲ့သဘောလေးကဘာတရားဘာစတိသိတော့ဝေဒနာစတိသိဒီလိုမလားအဲ့ဒါလိုကြည့်သွားရမယ်ကြောပြင်းကိုကြည့်ပြီးမှကြောပြင်းဆိုတဲ့ပုံမှန်သဏ္ဍာန်ကြီးကိုမြင်ရမှာမဟုတ်ဘူးနော်ကောင်းပြီဒါဖြစ်လို့ရှိရင်ခြေသလုံးကကိုက်ပြန်တော့ကောကိုက်တတ်တဲ့သဘောလေးကိုကြည့်ခြေသလုံးကကိုက်ရင်ဘာကိုကြည့်ရမှာလဲပါကြည့်ရမှာလဲကြိုက်တတ်တဲ့သဘောလေးကိုကြည့်ဘယ်ကိုအာယုံပြုတ်ကြည့်ရမှာလဲခြေသလုံးကိုအာယုံပြုတ်ကြည့်ဘာမြောင်ကြည့်ရမှာလဲအေးကြိုက်တတ်တဲ့သဘောလေးကိုကြည့်ဒီတစ်မျိုးတည်းပေါ်နေတာလားမဟုတ်ဘူးဘယ်တစ်မျိုးပေါ်လဲအကြံမြားဖြင့်၃မျိုးနော်စိတ်ရဲ့စတိသိရဲ့ရုပ်ရဲ့အဲ့ဒါကိုသတိပဋ္ဌာန်နည်းနဲ့ကြည့်တော့၃မျိုးလို့ပြောတယ်ဟာလားအဲ့ဒီတော့ကြိုက်တတ်တဲ့သဘောလေးကိုကြည့်ကြိုက်တယ်လို့သိတဲ့စိတ်ကိုကြည့်ကြိုက်တယ်လို့ခံစားတဲ့ခံစားမှုလေးကိုကြည့်ဘယ်တစ်မျိုးကြည့်ရမှာလဲပြန်ပြောမယ်ခြေသလုံးကကြားရင်ဘယ်ကိုအာယုံပြုတ်ကြည့်မယ်ခြေသလုံးအာယုံပြုတ်ပြီမယ်ခြေသလုံးမြင်ရမှာလားဘယ်နှမျိုးမြင်ရမှာလဲဘသူတွေပါလေကြိုက်တတ်တဲ့သဘောလေးရယ်ကြိုက်တယ်လို့သိနေတဲ့အသိလေးရယ်ကြိုက်တယ်လို့ခံစားနေတဲ့ခံစားမှုလေးရယ်ပြန်ပြောကြိုက်တယ်လို့သိနေတဲ့အသိလေးရယ်ကြိုက်တယ်လို့ခံစားနေတဲ့ခံစားမှုလေးရယ်ဘယ်နှမျိုးကြည့်ရမှာလဲကြိုက်တတ်တဲ့သဘောလေးကိုတွေးရင်ဘယ်လိုမှတ်မယ်ယုတ်တရားဘယ်လိုမှတ်မယ်ကြိုက်တယ်လို့သိနေတာလေးကစိတ်ဘယ်လိုမှတ်မယ်ကြိုက်တယ်လို့ခံစားတာလေးကဘာစတိသိတော့ဝေဒနာစတိသိဒီလိုမလားကောင်းပြီတခါတခါကြတော့เนาะကြိုက်ရင်ကြိုက်တဲ့နေရာလေးကိုကြည့်ကြိုက်တဲ့သဘောလေးကိုကြည့်ကျင်ကျင်တဲ့နေရာကိုကြည့်ကျင်တဲ့သဘောလေးကိုကြည့်ရရင်ရတဲ့နေရာကိုကြည့်ရတဲ့သဘောလေးကိုကြည့်သိနေတဲ့အသိကိုကြည့်ခံစားတဲ့ခံစားမှုကိုကြည့်ဟောဒီလိုမရှိဘူးလားရှိလားတခါတခါအဲ့လိုမကြည့်နိုင်ဘူးတဲ့မိမိရဲ့စိတ်ထဲမှာနော်ကြိုက်တဲ့သဘောလေးကိုလည်းမကြည့်နိုင်ဘူးနော်ရတဲ့သဘောလေးကိုလည်းမကြည့်နိုင်ဘူးနားတဲ့သဘောလေးကိုလည်းမကြည့်နိုင်ဘူးဘာဖြစ်နေသလဲဆိုတော့ကြိုက်တာလေးအာယုံပြုရတာလေးအာယုံပြုပြီးတော့နော်စိတ်တွေညစ်နေတယ်ဘာဖြစ်နေတော့စိတ်တွေညစ်နေတယ်မလားစိတ်တွေညှိနေတယ်တွေးနေတယ်ရတဲ့သဘောလေးတွေးနေတယ်ကြိုက်တဲ့သဘောလေးတွေးနေတယ်ကျင်တဲ့သဘောလေးတွေးနေတယ်ဩခြေသလုံးကကျင်လိုက်တာခြေသလုံးကကန်လိုက်တာဘယ်လိုလုပ်ရပါမလဲရှေးပြာကောင်းလို့လို့မရှေးဘဲနေရကောင်းလို့လို့ဟုတ်တယ်မလားမတွေးဘူးလားတွေးနေတာဩတွေးတာကြတော့ကာယအခြေရောက်နေဆိုင်သေးရလားဘာစိတ်ဖြစ်သွားတော့တွေးစိတ်ဖြစ်သွားပြီဘာစိတ်ဖြစ်သွားလဲတွေးစိတ်ဖြစ်သွားပြီဒီလိုမလားအဲ့ဒီတွေးစိတ်ဒီဘလို့ကမီးပေါ်လဲမနှောအခြေမှမီးပေါ်မနောဆိုတဲ့ဘဝင်စိတ်မှာမိပေါ်တယ်ဗမာမိပေါ်ပါလေအဲ့ဒီဘဝင်စိတ်ကလည်းဗမာမိပေါ်တော့ဟာရယဝတ္ထုမှာမိပေါ်တယ်ဗမာမိပေါ်တော့ဟာရယဝတ္ထုသည်ခြေသလုံးမှာရှိတာလားယင်ကြိုက်မှာရှိတာလားအဲ့ဒီလိုဆိုရင်တွေးတော့စိတ်ကလေးကိုရှုလို့တဲ့ယောဂီတွေတခြားအာယုံပြုရမလားယင်ကြိုက်အာယုံပြုရမလားအဲ့ဒီတော့စိတ်တွေညစ်နေတယ်စိတ်တွေဆင်းရဲနေတယ်မခံတာဘူးအဲ့ဒီလိုများဖြစ်နေရင်မခံတာရာကခြေသလုံးကမခံတာလားစိတ်ကမခံတာလားစိတ်တွေညစ်တာလားခြေသလုံးကဆင်းညစ်တာလားစိတ်ကဆင်းညစ်တာလားဒီလိုဆိုခြေသလုံးသားအာယုံပြုတ်လို့တော့မရတော့ဟုတ်လားဒီအချိန်ကျတော့ခြေသလုံးသားအာယုံပြုတ်လို့ရသေးလားဘယ်အာယုံပြုတ်ရမှာလဲယင်ကြိုက်အာယုံပြုတ်ဘယ်အာယုံပြုတ်ရမှာလဲ
ရင်ရအောင်ပြုတော့တခြားစိတ်လားတွေးတော့စိတ်လ
ား
စိတ်ညင်ရင်စိတ်ညစ်တဲ့စိတ်ဟုတ်တယ်မလားစိတ်ဆင်းရဲရင
်
စိတ်ဆင်းရဲတဲ့စိတ်ရွှေရကောင်းမလားလို့တွေးနေရင
်
ရွှေရကောင်းမလားလို့တွေးနေတဲ့စိတ်ဟုတ်တယ်မလားမခံတာဘူးလို့သိပြီးတော့မခံတာဘူးမခံတာဘူးလို့စိတ်ထဲမှာညစ်နေလို့ရှိရင်မခံတာဘူးမခံတာဘူးလို့ညစ်နေတဲ့စိတ်ကိုကြည့်ဒီလိုမလားအဲ့ဒီစိတ်တွေကဗမာမိပေါ်တော့ဟာရယရင်ချမ်းမှမိပေါ်တာဗမာမိပေါ်လေအဲ့ဒီတော့ရင်ချမ်းမှမိပေါ်တာဖြစ်တဲ့အတွက်ရင်ချမ်းကိုအာယုံပြုကြည့်ပါနော်အဲ့ဒါကြောင့်စိတ်ညစ်တယ်ရင်ချမ်းကိုအာယုံပြုကြည့်နော်ခြေတော်တော့ပေါင်းလို့သွားပြီးတော့မကြည့်ပါနဲ့ဟောတခါတခါကြတော့နားလေးလေးအနာပြောက်ခြင်းလေးလေးနားလေးလေးနားလာတော့နားမပြောက်ခြင်းမလားပြောက်ခြင်းလားနားရကဘယ်ကနားတော့ခြေတော်ကဆိုရင်ခြေတော်ကနားတယ်ပေါ့ဟုတ်လားနားရဘယ်ကနားတော့ဆိုပါတော့ခြေတော်ကနားတယ်ပေါ့နော်အနာပြောက်ချင်တာကဘယ်ကပြောက်ချင်တာတော့ခြေချင်းကပြောက်ချင်တာတွေးစိတ်ကပြောက်ချင်အနာပြောက်ချင်တာကဘာစိတ်တော့တွေးစိတ်ကပြောက်ချင်တာဒီလိုမလားနားရလို့သိနေတာကဘာစိတ်တော့ခြေသိစိတ်ဘာစိတ်လဲနားရလို့သိနေတာကအနာပြောက်ချင်တာကတွေးစိတ်နေရာချင်းတွေ့ရလားအဲ့ဒီတော့နားတယ်ဆိုတော့နာမသိတဲ့စိတ်ကိုရှုရင်နားတဲ့နေရာကိုကြည့်နာမသိတဲ့စိတ်ကိုရှုရင်ဘယ်ကိုကြည့်မလဲအနာပြောက်ချင်တယ်ဆိုတဲ့စိတ်ကလေးပေါ်လာတဲ့အခါကျတော့ခြေတော်ကိုသွားပြီးတော့ကြည့်လို့ရပါမလားဘယ်အရုံပြရမှာလဲရင်ချောင်းကိုအရုံပြတော့တခြားတွေ့မှာလားတွေးတော်စိတ်တွေ့မှာလားတွေးတော်စိတ်ကိုအရုံပြကြည့်ဒီလိုမလားအဲ့ဒီလိုဆိုတော့တွေးတော်စိတ်ကနောက်ကမလိုက်ဘူးလားလိုက်လာလားဩကာယကြည့်ရောက်မှာဖြစ်တော့ကတော့ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာနှစ်မျိုးပဲဖြစ်တယ်ဟုတ်လားမနှောရောက်တဲ့အခါကျတော့သောမနတဝေဒနာကောဒေါမနတဝေဒနာကောဥပိ္ပခဝေဒနာကောအများကြီးမဖြစ်ဘူးလားဖြစ်လာလားအများကြီးဖြစ်လာတယ်ဒီတော့ဆိုတော့နော်စိတ်တွေဆင်းရဲနေရင်လည်းပဲတခြားလားတွေးတော်စိတ်လားဘယ်အာယုံပြုကြည့်ရမှာလဲမနှောကအာယုံပြုကြည့်ဘယ်အာယုံကြည့်ရမှာလဲအနာကလေးပြောင်းသွားတော့ဝမ်းသာသွားတော့လည်းတခြားစိတ်လားတွေးတော်စိတ်လားဘယ်အာယုံပြုကြည့်ရမှာလဲမနှောကအာယုံပြုကြည့်အော်အဲ့ဒီလိုဆိုတာဖြစ်လာသမျှအရာအလုံးသည်ရုံရုံဖြစ်တာလားအကြောင်းကြောင့်ဖြစ်တာ၄လားအကြောင်းကြောင့်ဖြစ်တဲ့အတွက်တခြားလားပရိစ္ဆသမုပ္ပါလားအလုံးပေါင်းတော့ပရိစ္ဆသမုပ္ပါ6မျိုးရှိတယ်ဘယ်လိုမျိုးလဲမြင်စိတ်ပရိစ္ဆသမုပ္ပါဆိုလိုက
်မြင်စိတ
်ကြားစိတ်ပရိစ္ဆသမုပ္ပါနာစိတ်ပရိစ္ဆသမုပ္ပါစားစိတ်ပရိစ္ဆသမုပ္ပါခြေတီးစိတ်ပရိစ္ဆသမုပ္ပါတွေးတော်စိတ်အဲ့ဒီပရိစ္ဆသမုပ္ပါကိုနိုင်အောင်ကြည့်နိုင်ရင်ကြည်အဆက်ပြတ်နိုင်ရင်ဖြတ်မဖြတ်နိုင်ရင်ဘယ်ရောက်သွားမှာလဲဝေဒနာပစ္စယတဏ္ဏမရဘူးလားရောက်သွားမှာလားတဏ္ဏပစ္စယဥပါဒနာပစ္စယကာမဘဝပစ္စယဇာတိတခြားလားခန္ဓာ၅ပါးလားပါတိစ္ဆာအော်ဒီလိုဆိုတော့ပရိစ္ဆသမုပ္ပါကိုနိုင်အောင်မရှိနိုင်ရင်တဲ့အနာဂတ်မှာဒုက္ခသစ္စာပြန်မရဘူးလားရမှာလားအနာဂတ်ဒုက္ခသစ္စာပြန်ရခြင်းဒီလည်းပဲတခြားလို့ခေါ်ပါလားပဋိစ္စသမုပ္ပါဒ်သံသရာကျင်လည်တယ်လို့ခေါ်ပါလားပဋိစ္စသမုပ္ပါဒ်သံသရာကျင်လည်ခြင်းဒီလည်းပဲတခြားလားဒုက္ခသံသရာကျင်လည်တာလားအဲဒါကြောင့်ဒုက္ခသံသရာကျင်လည်ခြင်းမှရခြင်းပါတယ်ဆိုရင်ပဋိစ္စသမုပ္ပါဒ်သံသရာကိုဖြတ်နိုင်အောင်ကြိုးစားရမယ်ဟုတ်လားဒုက္ခသံသရာကျင်လည်ခြင်းမှရခြင်းပါတယ်ဆိုရင်ဘာကိုဖြတ်ရမှာလဲပဋိစ္စသမုပ္ပါဒ်သံသရာကျင်လည်ခြင်းမှရအောင်ကြိုးစားရမယ်ပရိစ္ဆသမုပ္ပါဒ်သံသရာကျင့်တဲ့ခြင်းမှရအောင်ကြိုးစားတော့မယ်ဆိုရင်တခြားသိရမလားအကြောင်းကျိုးသိရမလားအကြောင်းကျိုးသလားတခြားလားယုတ်တဲ့ယုတ်နံတရားတွေလားယုတ်နံကဖြစ်ပြပါသစ္စာသိတဲ့ဉာဏ်ကပါသစ္စာအဲ့ဒီတော့သိသိပြလိုက်တော့ဌာနဥပါဒကံကူးသေးလားသမုဒယသစ္စာတွေမသိဘူးလားသိသွားလားအကြောင်းသိတာကပါသစ္စာအကြောင်းသိလို့ကြုံငြိမ့်တာကပါသစ္စာအေးသစ္စာလေးပါဆိုင်ပြီးတော့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုနိုင်တာသည်တခြားဖြတ်နိုင်လို့လားပရိစ္ဆသမုပ္ပါဖြတ်နိုင်လို့လားအဲဒါကြောင့်မိမိတို့ရဲ့တဏ္ဍမှာသွားရင်လဲသွားပရိစ္ဆရရင်လဲရပရိစ္ဆထားရင်လဲထားပရိစ္ဆစကားပြောရင်လဲစကားပြောပရိစ္ဆအိတ်နေရင်လဲအိတ်ပရိစ္ဆအဲ့ဒီပရိစ္ဆသမုပ္ပါတွေကျင်လည်မှုမဖြစ်အောင်ပရိစ္ဆသမုပ္ပါတရားတွေပေါ်တိုင်းပေါ်တိုင်းမဲ့ခင်ဆိုတဲ့ညာကလေးနဲ့စောင့်ကြည့်ပြီးတော့ဖြစ်ပြတဲ့မြင်ဖြစ်ပြတဲ့မုံဖြစ်ပြဆုံးအောင်ရှုမှတ်သုံးသပ်ပွားများကြမယ်ဆိုရင်မိမိတို့လောလတောင်းတသည့်အတ္တဒုက္ခခံသိဉာဏ်ရချမ်းသာနိဗ္ဗာန်မြောက်ဖူးလားရောက်မလားအဲဒါကြောင့်နိဗ္ဗာန်ချမ်းသာရအောင်မိမိတို့ရဲ့သန္တမှာပေါ်စေဖြစ်တဲ့ပရိစ္ဆသမုပ္ပါတရားကိုပေါ်စေဉာဏ်နဲ့ကြိုးစားပြီးတော့အဆက်ဖြတ်ကြပါလို့တိုက်တွန်းရင်းသ
ာဓုခေါ်တော့ကြအောင်ဆို။အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုလေးလာတဲ့ဖွင့်တင်နေအောင်ပြည့်စုံဆောင်ရှောက်ထပ်ပတ်နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။